Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ23ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကို Line to Meter 3251တို့ပြင် Line လက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတော့မိုင်းအင်ဂျင်နဲ့အတူတက်ဆက်ပြီးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံတော်ဘူဟန်ကနေချန်တောင်းတန်ငွေဆက်ခုအစ်စ်ကိုလာမယ့်ဇူလိုင်လ31ရက်နေ့မှာထုတ်ဝေသွားမယ့်ကြောင်းစစ်ကောင်စီကဒီနေ့ကြေညာလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာတော့အထွေထွေရွေးကောက်ပွဲကိုဒီနေ့မှာကျင်းပခဲ့ပါတယ်ယူကရိန်းနောက်ပိုင်းကအိုဒက်ဆာမြို့ကိုရုရှားကဒီနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်တယောက်သေဆုံးပြီးတော့သမိုင်းဝင် Orthodox ခရစ်ယာန်ဘုရားကျောင်းလည်းအကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါပြီဗျာ
မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတံကိုအပြင်းထန်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအတွက်တရားမျှတမှုပေါ်ဆောင်ဖို့အခွင့်အလမ်းမရခဲ့တဲ့အပေါ်မှာ NUG ဝန်ကြီးဒေါက်တာဝင်းမြတ်အေကတောင်းပန်ခဲ့ပါတယ်
အရင်ကကျွန်တော်တို့ဗလိုင်းလုပ်ထားတယ်သတင်းတွေအမှောင်ချထားတယ်ကျွန်တော်တို့မတိအောင်လုပ်ထားတယ်မကြားအောင်လုပ်ထားတယ်မမြင်အောင်လုပ်ထားတယ်ဒါတွေအကုန်လုံးကိုပြန်စဉ်းစားကြည့်ကျွန်တော်အရန်ကိုစိတ်မကောင်းဖြစ်မိရေပေါ့နော်အားလုံးပေါ်မှာလည်းဒီလိုမျိုးဖြစ်တဲ့အခါမှာတရားမျှတမှုကိုပေါ်ဆောင်ဖို့အတွက်အခွင့်အလမ်းကိုမရခဲ့ဘူးအဲ့ဒီအတွက်ကိုလည်းကျွန်တော်အနေနဲ့တောင်းပန်နေပြန်ပြီးတော့
ဒါကတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအရေးပြားယောဂါဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရန်နိုင်နဲ့အတူပြောပြမှာပါရှင
်။မြန်မာနိုင်ငံတော်ဘူဟန်ကနေကျပ်1000တန်ငွေဆက်ခုအစ်စ်ကိုလာမယ့်ဇူလိုင်လ31ရက်နေ့မှာထုတ်ဝေမယ့်အကြောင်းစစ်ကောင်စီကဒီကနေ့တနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။အစိမ့်လူအောင်ရှိမဲ့အဲ့ဒီကြက်ငွေ1000တန်အစ်စ်ရဲ့အရှိတ်ဘက်မှာစင်ပြူတော်ပုံနဲ့အနောက်ဘက်မှာတော့သခိုင်းနဲ့အေယာဝတီတရားပုံတွေရိုက်နှိပ်ထားတာတွေ့ရပါတယ်။လက်ရှိသုံးစွဲနေတဲ့ငွေဆက်ခုတွေကိုအရင်တိုင်းတရားဝင်သုံးစွဲငွေအဖြစ်ဆက်ရှိနေမှာဖြစ်ကြောင်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုကြက်ငွေ1000တန်အစ်စ်ကိုအရေးအတွက်အကန့်အသတ်နဲ့ထုတ်ဝေမဲ့အစီအစဉ်ဟာဟောင်းနှမ်းနေတဲ့ငွေဆက်ခုတွေနေရာမှာလဲလှယ်ဖို့ဖြစ်တယ်လို့လည်းပြောပါတယ်။အချိန်ထဲမှာပဲ online crypto ဘဏ်ကိုတည်ထောင်လိုက်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကပြီးခဲ့တဲ့ရက်ပိုင်းအတွင်းကြေညာချက်နဲ့ပတ်သက်လို့လည်းအစိုးရအင်္ဂါရက်နဲ့အညီငွေကြေးစည်းစိမ်လက်ပတ်နိုင်ရေး online ဘဏ်ကိုတည်ထောင်လိုက်တာဖြစ်တယ်လို့ American ပြည်ထောင်စုကိုရောက်ရှိနေတဲ့ NUG ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOE ကိုပြောပါတယ်
နိုင်ငံကအကူအညီတွေပြည်တွင်းပြည်ပအကူအညီတွေဒီအကူအညီတွေငွေကြေးစည်းစိမ်မှုတွေချောမွေ့ဖို့ကျွန်တော်တို့မှဗန်ရှိဖို့လိုတယ်ကျွန်တော်ဒီငွေကြေးစည်းစိမ်နဲ့စနစ်တွေရှိဖို့လိုတယ်ဒါတွေအတွက်ကိုလုပ်ဖို့အတွက်ဒါတွေကိုဆောင်ရွက်တယ်လို့ကျွန်တော်အနေနဲ့အကျဉ်းချုပ်ပြောလို့ရတယ်အခုကျွန်တော် NUG Pay ရှိတယ်ဘလောက်ကောင်းလဲဆို NUG Pay ကြောင့်တကယ်မြေပြင်မှာထိထိရောက်ကျွန်တော်တို့အများကြီးဆောင်ရွက်နိုင်တာရှိတယ
်ဇူလိုင်လ18ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့ NUG ကြေညာချက်မှာတော့အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဗဟိုဘဏ်ကိုတည်ထောင်လိုက်ပြီးຫນွေອຸພະຍໍຍີບັນລຸອະມີເປຈອງພໍພະຖ້າວ່າໄດ້ດີບັນອີນະຄຣິບໂຕຄາຣັນຊີອອນລາຍຕົງງွေແລະເລັບມາຜິດປີດໍປະຕະມາຊົງຕຽວິນອອນລາຍຕົງງွေບັນຜິດລະແມ່ລຸແລະເປຍວ່າໄດ້ຄະຍາ
ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရိုဟင်ဂျာကလေးငယ်တွေအနေနဲ့ဒီနှစ်2023ခုနှစ်ပညာသင်နှစ်ကစပြီးပထမဆုံးအကြိမ်အသက်အရွယ်မရွေးမြန်မာနိုင်ငံတင်ယိုးညွှန်တဲ့နဲ့အညီပညာသင်ခွင့်ရမှာဖြစ်ကြောင်း UNICEF ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။မြန်မာတင်ယိုးညွှန်တဲ့အတိုင်းရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကိုတင် जा ပေးမယ့်အစီအစဉ်ကို2021ခုနှစ်မှာစတင်ဆန်းသက်ခဲ့တာဖြစ်ပေမဲ့အခု2023ခုနှစ်မှာတော့3တန်းကနေ10တန်းအထိတင် जा နိုင်တော့မှာပါ။ဇူလိုင်လ24ရက်နေ့စတင်ဖွင့်လှစ်မဲ့ဒုက္ခသည်စခန်းကအကြောင်းတွေမှာတက်ရောက်ဖို့စီးရင်ပေးသွင်းထားတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားအရေးအတွက်ဟာ3သိန်းအထိစံချိန်တင်ရှိနေကြောင်း UNICEF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ကမ္ဘောဒီးယားနိုင်ငံရဲ့ထွေထွေရွေးကောက်ပွဲကိုဒီနေ့မှာကျင်းပခဲ့ပြီးတော့အခုခါမှာတော့မဲရလက်တွေကိုစတင်ရေးတွက်နေပြီဖြစ်ပါတယ်။မဲယုံတွေကိုညနေ3နာရီမှာပိတ်ခဲ့ပြီးတော့ဒီရွေးကောက်ပွဲမှာမဲပေးသူအရေးအတွက်9.6 တန်းနဲ့မဲပေးနိုင်သူဥယျာဉ်ရဲ့ 88.3% ခန့်လုံးရှိတယ်လို့ကမ္ဘောဒီးယားမျိုးသားရွေးကောက်ပွဲကော်မတီကကြေညာပါတယ်။ဒီရွေးကောက်ပွဲမှာအဓိကအတိုက်ခံပါတီတွေကိုရွေးကောက်ပွဲမဝင်နိုင်အောင်တားမြစ်ခဲ့ပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူပါတီနဲ့တခြားပါတီအငယ်18ခုကိုပဲဝင်ပြိုင်ခဲ့တာဖြစ်ပါတယ်။ CPP ပါတီအနေနဲ့အောက်လွတ်တော်မဲဆန္ဒနဲ့125ခုစလုံးကိုလည်းအနိုင်ရဖို့မျှော်လင့်နေပါတယ်အသက်88ဖြစ်တဲ့ဝန်ကြီးချုပ်ဟွန်ဆန်းဟာကမ္ဘောဒီးယားနိုင်ငံကို38နှစ်ကြာအုပ်ချုပ်ခဲ့တာဖြစ်ပြီးတော့ကမ္ဘာမှာတတန်းအရှည်ဆုံးဝန်ကြီးချုပ်တွေထဲကတူလည်းဖြစ်ပါတယ်ဝန်ကြီးချုပ်ဟွန်ဆန်းအနေနဲ့ရွေးကောက်ပွဲကိုနိုင်ရပြီးတဲ့နောက်သူ့ရဲ့အကြီးဆုံးသားဖြစ်သူဟွန်မန်နက်ကိုအနိုင်အာဏာလွှဲပြောင်းပေးသွားဖို့ပြင်ဆင်နေပါတယ်ဒီကျင်းပတဲ့ရွေးကောက်ပွဲကိုဝန်ကြီးချုပ်ဟွန်ဆန်းကိုယ်တိုင်မဲယုံတွေကိုလာပြီးမဲပေးခဲ့သလိုသူ့ရဲ့သားဖြစ်သူလည်းလာရောက်မဲပေးခဲ့တာကိုတွေ့ရပါတယ်ဒီရွေးကောက်ပွဲမှာနိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေမရှိပေမဲ့ကမ္ဘောဒီးယားရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့ဖိတ်ကြားချက်အရတော့ဒီရွေးကောက်ပွဲကိုလေ့လာဖို့အတွက်မြန်မာစစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးနဲ့အဖွဲ့ဝင်ဦးစိုးဦးတို့ကတော့ကမ္ဘောဒီးယားနိုင်ငံကိုပြီးခဲ့တဲ့တောက်ကြာနေ့ကတွားရောက်ခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားထိပ်သီးအဆင့်ဆွေးနွေးပွဲတွေကျင်းပဖို့တရုတ်ထိပ်တန်းတန်တမန်ဝန်ကြီးကဂျပန်နိုင်ငံကြား၏ဝန်ကြီးနဲ့အင်ဒိုနီးရှားနိုင်ငံမှာဒီလအစောပိုင်းကတွေ့ဆုံစဉ်မှာကမ်းလှမ်းခဲ့တယ်လို့ဂျပန်ချိုရိုသတင်းဌာနကဒီနေ့မှဖော်ပြလိုက်ပါတယ်ဒီကမ်းလှမ်းမှုကသုံးနိုင်ငံကြားဆွေးနွေးမှုတွေပြန်လည်စတင်ဖို့ဆန္ဒရှိတယ်ဆိုတာကိုအချက်ပြလိုက်တာဖြစ်တယ်လို့ရှုမြင်နေကြပြီးတော့ဂျပန်နိုင်ငံအနေနဲ့ဒီနှစ်ခုမှာဆွေးနွေးပွဲတွေဖြစ်လာအောင်ပြင်ဆင်မှုတွေကိုအချိန်မြင့်ဆောင်ရွက်လာနိုင်တယ်လို့လည်းအမည်ဖော်တဲ့တန်တမန်အတိုင်းဝိုင်းကိုကိုးကားပြီးတော့ချိုတိုသတင်းကဖော်ပြပါတယ်သုံးနိုင်ငံခေါင်းဆောင်တွေနောက်ဆုံးချိန်တွေ့ဆုံခဲ့တာကတော့2019ဒီဇင်ဘာလကဖြစ်ပါတယ်တွေ့နိုင်ငံဘက်ကဆွေးနွေးဖို့ကမ်းလှမ်းချက်ကိုဂျပန်နိုင်ငံကလည်းတောင်ကိုရီးယားကိုပြောခဲ့တယ်လို့ချိုတိုသတင်းကဖော်ပြပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းကအိုဒက်ဆာမြို့ကိုရုရှားကဒီကနေ့စောပိုင်းမှာလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်တယောက်သေဆုံးပြီးတော့လူ20ဒဏ်ရာရသွားပြီးဒီဒဏ်ရာရသွားသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်ဒါအပြင်အဲ့ဒီမြို့ကသမိုင်းဝင် Orthodox ခရစ်ယာန်ဘုရားကျောင်းကိုလည်းထိမှန်ခဲ့တာကြောင့်ဘုရားကျောင်းအကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့တယ်လို့ပြောပါရတယ်။ Writer သတင်းဌာနကရတဲ့ Video File တစ်ခုမှာတော့ဒီတိုက်ခိုက်မှုကြောင့်ဘုရားကျောင်းအတွင်းမှာအပျက်စီးအပိုင်းစာတွေနဲ့မီးလောင်နေတာတွေကိုတွေ့မြင်ခဲ့ရပါတယ်ရှင
်။ Australia နဲ့ New Zealand နိုင်ငံတွေမှာချင်းပါနေတဲ့2023မျိုးသမီးကမ္ဘာဖလားဘောလုံးပွဲဒီနေ့ပွဲစဉ်တွေမှာတော့ Netherlands နဲ့ Sweden တို့အနိုင်ရပြီးတော့ပြင်သစ်အသင်းကတော့တည်ရချသွားခဲ့ပါတယ်။ Austria က Netherlands နဲ့ Portugal ပွဲမှာတော့ Netherlands အသင်းကတကူးကိုမရှိနဲ့နိုင်ရသွားပါတယ်။ Austria က Sweden နဲ့ South Africa ပွဲမှာတော့ Sweden အသင်းကနောက်ကနေလိုက်ကစားပြီးမှပွဲပြီးကနေပွဲချိန်မိနစ်90အရောက်မှာသွင်းတဲ့ဂိုးနဲ့နောက်ဆုံးမှာ2ဂိုးတကူးနဲ့အနိုင်ရသွားပါတယ်။Netherlands နဲ့ Sweden အသင်းတွေအနိုင်ရခဲ့ပေမဲ့လည်း Austria ကနာမည်ကြီးပြင်သစ်အသင်းကတော့ပွဲဥတော်မှာ Jamaica နဲ့ဂိုးမရှိသေးကြသွားခဲ့ပါတယ်ခင်ဗျာပြင်သစ်အသင်းဟာ Austria F မှာ Brazil Jamaica နဲ့ Panama တို့နဲ့တအုပ်စုတဲ့ကြနေပြီးတော့မနက်ဖြန်မှာတော့ Italy နဲ့ Argentina Germany နဲ့ Morocco Brazil နဲ့ Panama အသင်းတွေကစားကြမှာဖြစ်ပါတယ်ခင်ဗျာ
တနင်္လာညကျန်းသတင်းအစီအစဉ်ကိုကိုရရင်နိုင်နဲ့တူတင်ဆက်ခဲ့တာပါကျမတို့ရဲ့အစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါ Bangladesh Cossacks Bazaar ခရိုင်တွင် Rohingya Muslim ဒုက္ခသည်စခန်းတွေထဲမှာကလေးငယ်တွေအပါအဝင်လူတော်တော်များများအရေးပြားရာနာတွေဖြစ်နေတာကတကူရေးတန်ရှင်းရေးအားနည်းတာနဲ့အာဟာရချို့တက်မှုကြောင့်လို့ Rohingya ဒုက္ခသည်တွေက VOA ကိုပြောပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့မဆုမွန်ကစူးစီးတင်ပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံ Cossacks Bazaar ခရိုင်ထဲကရိုဟင်ညာသိန်းနဲ့ချီပြီးတော့ခိုလုံနေထိုင်တဲ့ရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာ40ရာခိုင်နှုန်းလောက်အရေးပြားယောဂါဖြစ်နေပါတယ်။တချို့စခန်းတွေထဲမှာဆိုရင်လူဦးရေရဲ့80ရာခိုင်နှုန်းလောက်အထိပြန့်နှံ့ဖြစ်ပွားနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတင်းထုတ်ပြန်ထားပါတယ်။ကလေးငယ်တွေပါဝင်တောင်းနဲ့ချီပြီးတော့ရာနာတွေဖြစ်နေတဲ့အတွက်ဆေးဝါးကုသမှုနဲ့တကူရေးတန်ရှင်းဆိုင်ရာအကူအညီတွေအမြန်ဆုံးရဖို့လိုအပ်နေတယ်လို့နိုင်ငံတကာကျန်းမာရေးကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့နေစည်းမထဆရာဝန်များအဖွဲ့ MSF ကလည်းပြီးခဲ့တဲ့ရက်ပိုင်းကသတိပေးထားပါတယ်။ဒီလိုကျန်းမာရေးစိုးရိမ်စရာဖြစ်နေတဲ့အချိန်မှာပဲရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာ ဒုက္ခသည်တွေကိုပုံမှန်ပေးဝင်နေတဲ့ရိခာဘိုးတွေကဇက်တိုက်ဆိုသလိုဖျက်တောက်ခံရတာကြောင့်လဲကလေးငယ်တွေကိုဝင်ဆောင်အမျိုးသမီးတွေနာမကျန်းသူတွေနဲ့အသက်အရွယ်ကြီးရင်သူတွေကြားမှာအာဟာရချို့တဲ့မှုတွေဖြစ်နေတာကြောင့်အခုလိုမျိုးအရေးပြားယောဂါဖြစ်ပွားတာနဲ့မကြာခဏဆိုသလိုနာမကျန်းဖြစ်မှုတွေပိုများလာတာလို့ရိုဟင်ဂျာဒုက္ခသည်တွေကိုပညာပေးသင်တန်းတွေပေးနေတဲ့စေတနာဝန်ထမ်းရိုဟင်ဂျာဒုက္ခသည်ကိုအောင်မြင့်ကပြောပါတယ်
သူတို့ဟိုအေးပြရောပြီးတော့အဲအခုအချိန်မှာကြတော့ဟိုတူးလွယ်တောက်ခွဲပေါ့နော်အဲ့ဒါလည်းသိနေတာရှိတယ်အဲပြီးတော့လူရေလာရင်တူတက်တော့ဆူတဲ့ကဒါတွေကဟိုအမြဲတမ်းသိနေတာပါပဲဒါလူရေကလာရင်များတယ်ဆူတော့ကဟိုတင်းချင်းပိုင်းကလည်းတိတ်တော့မခွန်ဘူးဆူတော့ကသိနေတာပါပဲအဲပြီးတော့ဟိုဒီမှာရှမ်းမရေးဆဲခင်းတွေဆူလို့ဆိုရင်လည်းဒါအခြေခံရှမ်းမရေးဆင်းလို့ပဲရှိပါတယ်အဲဒါကတော့တိတ်လုံလုံးမရှိတာမဟုတ်ဘူးတိတ်မလုံလုံးဘူးပေါ့နော်ဒါကလည်းရှိတယ်အဲ
့တော့ခလေးတွေကအဓိကကအဲ့ဒီဒီဒုက္ခသည်စခန်းထဲမှာတောက်သုံးရည်နဲ့သုံးရည်ပေါ့နော်သုံးရည်ချိုးရည်နောက်ပြီးတော့တို့အတွက်ဒီတကူရည်တန်ရှင်းမှုအတွက်ကဘလောက်ထိမှလုံလောက်မှုရှိလဲနောက်တစ်ခုဘာလို့များအခက်ခဲတွေရှိလဲပေါ့နော်ဒီအထူးသဖြင့်ခလေးတွေနဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့ကြံတဲ့ဒီအဲ့ဒီမှာရှိရနာမကျန်းဖြစ်နေတဲ့သူတွေရဲ့တကူရည်တန်ရှင်းရည်ပေါ့နော်ဘလောက်ထိအခြေအနေရှိပါလဲရှင်
ဟုတ်ရေဟိုတကူရေတင်းချင်းမုန်းနဲ့ဟိုတော့ရေဖိုင်းကြတော့ရေကတော့ဟိုတချို့နေရာမှာမကောင်းတာလည်းရှိသေးတာကမြန်ကတော့ဟိုတင်းချင်းဒေးရေပဲဒီမှာဟိုသူတို့ဟိုနိုင်ငံတကာပေါ်စီတော့လည်းစီဇန်ပြရရှိပါတယ်ဟိုတင်းချင်းရေအပိုင်းပဲနည်းနည်းကတော့ဒီမှာကတင်းချင်းရေကဟိုတဲရင်တွေလည်းတိုင်နဲ့တိုင်ကဲကဲလျားရှိတယ်ပြီးတော့ဟိုလူရည်လည်းတူတော့တူတဲ့တဲ့ဆူတော့ကဒါမီလာစနီပေါ့နော်အဲ့ဒါတင်းချင်းရပိုင်းနဲ့အားနေပါတယ်အဲပြီးတော့တင်းချင်းရပိုင်းမှာအားနေတဲ့ဆူတော့ကဒီလိုမိုးရွာရင်ဒီလိုဟိုမိုးရွာတီရောက်ရင်လည်းဟိုတွေးလွင်တော့ခွဲပေါ့နော်အဲ့ဒါရှိတယ်ပြီးတော့ရှောင်းစူးနာဆေးတာတို့ပြီးတော့အေးဒီယောဂါတို့ဒီလိုမျိုးပါဒီလိုဟိုပြနေပါတယ်အဓိကသူကနျူထရီရှင်းပေါ့နော်အာနျူထရီရှင်းရဲ့ကလေးတွေအတွဲအဲ့ဒါလုံလောက်ပို့လို့ပါတယ်ပြီးတော့တခြားအဆာဆာရောအဲ့ဒါလည်းလူဝဲပါတယ်အဲပြီးတော့အဲကလေးတွေအတွဲဟိုဂေဟာတွေပေါ့နော်သူတို့ကလေးတွေစောင်းနိုင်တဲ့ကစားနိုင်တဲ့ဟိုနေရာတွေကိုပင်ပြီးပို့လို့တယ်ကလေးတွေစောင်းနိုင်အောင်ကစားနိုင်အောင်အဲ့ဒါတွေလူပါတယ်အဲပြီးတော့ဟိုကလေးတွေရဲ့မိခင်တွေကိုဟိုပညာပေးမှုပေါ့နော်ကလေးတွေကိုကာကွယ်ဆောင်ချက်တဲ့ပညာပေးမှုတွေချမ်းမရေးပညာပေးမှုတွေဒါတွေအဝေးရနဲ့ဆက်နေနေလေဒီမှာလောက်ပေးဖို့လူပါတယ
်ဒုက္ခတဲ့စခန်းတွေထဲမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေစုဝေးနေထိုင်နေရတဲ့အတွက်စခန်းအလိုက်လူကြီးကထုထက်တိတ်သေးလို့မျိုးတော့နေစရာအဆောက်အဦတွေကလည်းတအိမ်နဲ့တအိမ်နီးကပ်လွန်နေတာပါလေဝင်လေထွက်ကလည်းမကောင်းတကူရေတန်ရှင်းမှုအားနည်းနေတာတွေရှိတဲ့အတွက်လည်းကလေးငယ်တွေအမျိုးသမီးတွေနဲ့အနာမကျန်းသူတွေမှာအရေးပြားယောဂါတွေဖြစ်ပြီးတော့မကျန်းမမာဖြစ်နေကြတာလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။အများသောနေရာတွေမှာရေကိုစုပြုံအသုံးပြုရတာနဲ့တခါတရံတောက်သုံးရင်လုံလောက်မှုမရှိတာနေ့စဉ်တကူရေတန်ရှင်းမှုအားနည်းတာကြောင့်လည်းအဖြစ်များတာလို့ရိုဟင်ဂျာဒုက္ခသည်ကပြောပြပါတယ်။ဒုက္ခသည်စခန်းနေထဲမှာဒုက္ခသည်တွေကြားမှာတကူရည်ကျမ်းမာရေးပညာပေးသင်တန်းတွေလက်ဆေးတာမျိုးအပါအဝင်နေ့စဉ်တန်ရှင်းရေးအတွက်ပညာပေးသင်ကြားပေးနေပေမဲ့လည်းလိုက်နာမှုအားနည်းပါတယ်လို့ဆိုပါတယ်ရိုဟင်ဂျာတွေအတွက်ပညာဆက်ပြီးတော့သင်ကြားနိုင်မှုအသိပညာအတတ်ပညာတွေတက်မြောက်နိုင်မှုနောက်ဘဝရည်ရှိရည်တည်ရေးအတွက်ရိုဟင်ဂျာတွေအတွက်ဘဝအာမခံချက်ရှိတဲ့လုပ်ငန်းခွင်တွေကိုဖန်တီးပေးဖို့လိုအပ်တယ်လို့လည်းရိုဟင်ဂျာစေတနာဝန်ထမ်းကအကြံပြုပါတယ်
ရေရှည်အတွက်ဆိုရင်တင်နိုင်တော့ဟောပေါ့နော်ဟောဂွန်တက်ချက်ရှိချမြင်စုံနေရတဲ့ရေကိစ္စဟောမြင်စုံဆောင်ရမဆိုလို့ဆိုရင်တော့ကောင်းတာပေါ့နော်အဲ့လိုနည်းနည်းနေရတဲ့ရေကနောင်းနေမယ်ဆိုလို့ဆိုရင်နေရမပြေမရှိပေါ့နော်ဟောဒုက္ခတဲ့စကဲမှာဟောအလောအခိုင်အခွင့်အလင်းတွေပူမူရရှိလာအောင်ပင်တိပေးရမယ်ပထမတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကဟိုဒီမှာဒုက္ခတဲ့စကဲမှာအလိုယုံဆေးယုံပေါ့နော်ဆေးယုံအလိုယုံတို့အဲ့ဒါတွေပင်တိပေးရပါမယ်ဥပမာအပြင်ဟိုအမြင့်သမီးတွေဆိုရင်ကလေးတွေဆိုရင်ချမ်းမာရေးတင်တဲ့ပေါ့နော်ဥပမာမတူနာပြုတင်တဲ့လို့ပါတယ်လို့ရှိပါတယ်လေအဲ့ဒါလူမယ်ပြီးတော့ဇာတူပင်တူပေါ့နော်အဲ့ဒါအဲ့လိုတင်တဲ့တွေပြီးတော့တခြားနိပညာဆိုင်ရာပေါ့နော်ဟိုနိပညာဆိုင်ရာတင်တဲ့တွေပုံရှားမယ်ဆိုလို့ရှိရင်လည်းကောင်းမှာပါ
အဲဒီတော့တခြားလက်အတမွေးဝင်ကြောင်းနိုင်တဲ့အပညာတွေနဲ့သင်တန်းတွေပေးပြီးတော့သူတို့ကိုနိုင်ငံတကာသင်တန်းလမ်းတွေတော့ပြန်ပြီးတော့ဒါဆိုရင်သူတို့အတွက်ဟိုရိတ်ကျရှောင်းရင်လက်အစီအစဉ်ပေးလာမယ်လို့ကျွန်တော်အဲ့လိုထင်တယ်အခုလိုမျိုးလူအများပြစုပြုံနေထိုင်တဲ့ဒုက္ခသည်စခန်းတွေထဲမှာ အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေပါတယ်လို့လည်းWHOနဲ့နိုင်ငံတကာကျန်းမာရေးအဖွဲ့တွေကသတိပေးနေပါတယ်။ဒါပေမဲ့လက်တလုံးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်တွေကိုခွဲရမ်းနဲ့ပေးနေတဲ့စာနယ်ဇင်းကတွေဖြတ်တောက်ခံရတဲ့အတွက်ကော့စ်ဘဇားဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာအငတ်ဘေးနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်များဆိုင်ရာကုလ ကူလသမဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရက်ကဂျူလိုင်လ19ရက်နေ့ကူလသမဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီလောက်ပဲဝင်ပေးနိုင်တော့တယ်လူသားချင်းစာနာမှုအကူအညီပေးရဖွဲ့စည်းတွေကပို့ပြီးတော့များလာတယ်လို့ UNHCR ကပြောဆိုနေတဲ့တချိန်ထဲမှာပဲတင်းချီတဲ့ရိုဟင်ဂျာတွေခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေနဲ့စားနပ်ရိက်ခအစာအာဟာရဖြစ်တင်းပေးနိုင်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်
ဒါကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေကိုမဆုမွန်ကစူးစီးတင်ပြသွားတာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီစစ်တပ်ရဲ့ဖိနှိပ်မှုကိုအပြင်းထန်ခံခဲ့ရတဲ့ရခိုင်ပြည်နယ်ဒီမြောက်ပိုင်းကရိုဟင်ဂျာတွေအတွက်တရားမျှတမှုပေါ်ဆောင်ဖို့အခွင့်အလမ်းမရခဲ့တဲ့အပေါ်တောင်းပန်ကြောင်း NUG လူသားစာနာဝင်ကြီးဒေါက်တာဝင်းမြတ်အေးကဗီအိုအေကိုပြောပါတယ်2021ဖေဖော်ဝါရီလအာနာမသိန်းခင်လူကယ်ပြန်ဝင်ကြီးတာဝန်ယူခဲ့တဲ့ဒေါက်တာဝင်းမြတ်အေးအနေနဲ့ဒေါန်ဆန်းစုကြည် ဦးဆောင်တဲ့NLD အစိုးရလက်ထက်ရိုဟင်ဂျာတွေတရားမျှတမှုရရှိရေးဘာကြောင့်မဆောင်ရွက်နိုင်ခဲ့ပါသလဲ NUG ကရထားတဲ့လူသားချင်းစာနာမှုဆိုင်ရာရန်ပုံငွေဘတ်ဂျက်အခြေအနေကရောဘယ်လိုရှိပါသလဲအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဒေါက်တာဝင်းမြတ်အေးကို VOA Studio ကိုဖိတ်ခေါ်ပြီးတော့မေးမြန်းထားပါတယ်
ဒါစာနာဝင်ကြီးတဦးအနေနဲ့ပေါ့နော်အမေရိကန်ခီးချင်မှာဗီအိုအေကိုလာပြီးတော့တွေ့ဆုံမေးမြန်းဝင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဟုတ်ကဲ့ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ဝမ်းလည်းဝမ်းသာပါတယ်။ဟုတ်ကဲ့ဆရာအဲ့တော့ပထမဆုံးမေးချင်တာကပေါ့နော်ဒီ
NUG ရဲ့လူသားဒီချင်းစာနာမှုဆိုင်ရာပေါ့နော်နောက်ပြီးတော့ကယ်ဆယ်ရေးဒီဝင်ကြီးဌာန တခုအနေနဲ့အခုဒီနိုင်ငံတကာပေးနေတဲ့ရန်ပုံငွေတွေကိုပေါ့လေဆရာတို့ကဘလို့ပုံစံမျိုးနဲ့ဟိုပါဝင်ပတ်သက်နေတယ်လဲအထူးသဖြင့်အခုဆိုရင်အမေရိကန်နဲ့ဗြိတိန်ကသူတို့မကြသေးခင်ရပဲမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေသူတို့ပေးတယ်ဆိုတဲ့ကြေညာချက်ထွက်လာတယ်ပေါ့နော်အဲ့တော့သူတို့ကအရင်ကတည်းကသူတို့ဒီနိုင်ငံတကာဒီစီးဆင်းနေတဲ့ရန်ပုံငွေတွေကအရင်ကတည်းကသူတို့ပုံစံရှိပ
ไอ้อเมริกันดอลลาร์900จ่อဆိုတဲ့ကိစ္စပေါ့เนาะဒါနဲ့ပတ်သက်လို့ပြောရမယ်ဆိုတော့တကယ်တော့ကျွန်တော်တို့ကအစိုးရတရားဖြစ်တယ်ပြည်သူအစိုးရဖြစ်တယ်ပြည်သူကိုကူညီထောက်ပံ့မှုအတွက်ကျွန်တော်တို့မှာဘတ်ဂျက်ရထားချက်ဆိုတာရှိတယ်အဲ့တော့အဓိကကတော့ကျွန်တော်တို့ဒါဘတ်ဂျက်ရထားချက်ပေါ့နော်အဲ့ဒီဘတ်ဂျက်ရထားချက်ကကျွန်တော်တို့ကနိုင်ငံတကာရဲ့အကူအညီကိုရဖို့အတွက်ကျွန်တော်တို့ဒီမှာတော့ဒီလောက်လိုနေပြီဆိုတော့ကျွန်တော်ရထားတာပေါ့နော်ဒါနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဘယ်နိုင်ငံကကူညီရမယ်အဲ့တော့ဒီ US ကကူညီရမယ်အခြားနိုင်ငံကကူညီရမယ်ဒီလိုရဲလို့မဟုတ်ဘူးကျွန်တော်ရဲ့လိုအပ်ချက်တွေကိုအဲ့ဒီကျွန်တော်လိုအပ်ချက်တွေကိုနိုင်ငံတကာကအကူအညီပေးတဲ့အခါမှာပေးနိုင်အောင်လို့ကျွန်တော်ရထားချက်တာဖြစ်တယ်အဲ့တော့ကျွန်တော်တို့ကနိုင်ငံတကာနဲ့ဆက်ဆံနေတာဖြစ်တဲ့အတွက်ကြောင့်ဘယ်နိုင်ငံကကူညီကျွန်တော်တို့ကဒါလက်ခံရမယ်ကျွန်တော်တို့ဒါကိုစနစ်တကျဓာတ်ရက်အကျိုးရှိအောင်ပြည်သူတွေရအောင်ကျွန်တော်တို့လုပ်ရမယ်တာဝန်ရှိတယ်ပေါ့အဲ့ဒီအတွက်ကျွန်တော်တို့ကရထားတဲ့ရန်ကုန်ငွေပဲဖြစ်ပါတယ်အ
ဲ့တော့ဆရာစောစောပြောထားတဲ့ဒီ American Dollar 900တန်း900ကျော်ဆိုတာကဒါက NUG ကရထားတဲ့ရန်ကုန်ငွေပေါ့နော်
အဲ့ဒါတော့ကျွန်တော်တို့လေလူသားချင်းစံနာတဲ့အကူအညီကတော့ကျွန်တော်တို့ကအဓိကအခုကျွန်တော်တို့ကပြည်သူကပြည်သူနဲ့ပဲသွားနေတာကျွန်တော်တို့နိုင်ငံမှာရှိတဲ့ပြည်သူတွေပြည်ပရောက်နေတဲ့မြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေသူတို့ကပဲကူညီတာဆိုတာကတော့ပြည်သူကပြည်သူကိုအကူအညီနဲ့ကျွန်တော်တို့အဓိကဆောင်ရွက်နေတာပေါ့နော်နိုင်ငံတကာရဲ့အကူအညီဆိုတာကတော့နှုတ်အဖြစ်ကူညီတာရှိရဲအခုလိုမျိုးငွေကြေးအဖြစ်ကူညီတာရှိရဲပစ္စည်းအဖြစ်ကူညီတာရှိရဲတချို့က in cash တချို့က in kind ပေါ့နော်ဒါမျိုးလေးတွေကကျွန်တော်တို့မှာရှိတယ်သို့တော်လည်းဟိုများများဆဆမရှိဘူးအဓိကကတော့ပြည်သူကပြည်သူနဲ့ပဲသွားနေတာဖြစ်
ဟုတ်ကဲ့အဲ့တော့ဆရာအခုဒီအမေရိကန်နိုင်ငံခီးစင်မှာရောဒီလူသားချင်းစာနာမှုဆိုင်ရာဒီရန်ပုံငွေကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရနဲ့ဆွေးနွေးတာမျိုးပေါ့နော်ဒီအမေရိကန်အစိုးရဘက်ကရောသူတို့ဘယ်လောက်ထိဒီမြန်မာနိုင်ငံအရေးနောက်အထူးသဖြင့် NUG နဲ့ပတ်သက်ပြီးတော့သူတို့ထောက်ပံ့မဲ့ကိစ္စတွေပေါ့နော်အဲ့ဒါအပိုင်းကရောဘယ်လိုရှိလဲဆရာ
အဲ့တော့လူသားချင်းစာနာတဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်ကျွန်တော်အခုလာတဲ့ရည်ရွယ်ချက်ကပေါ့နော်ခုနပြောတဲ့မေးလို့လေကျွန်တော်လာတာဟိုဒီကိစ္စလာတယ်လို့မဟုတ်ဘူးကျွန်တော်လာတဲ့အဓိကကကျွန်တော်ကအမြဲတမ်းပြည်သူအစိုးရဖြစ်တယ်နောက်ပြီးတော့လူသားစာနာလူသားချင်းစာနာတဲ့စိတ်ရှိတဲ့ဝန်ကြီးဌာနဖြစ်တယ်ဒါကြောင့်မလို့ပြည်သူအစိုးရပြည်သူနဲ့အနီးဆုံးမှာရှိရမယ်ဆိုတော့ကျွန်တော်အရင်အစိုးရလက်ထက်တည်းကလည်းလူခေပြန်ဝန်ကြီးဌာနမှာတာဝန်ယူစဉ်တည်းကစစချင်းဒီဟိုစပြီးတော့အစိုးရဖွဲ့တွေကပြည်သူနဲ့အနီးဆုံးမှနေမယ်ဆိုကျွန်တော်ပြောခဲ့တယ်။အဲ့ဒီတိုင်းမှာကျွန်တော်အခုရန်ပြည်သူနေနဲ့နှီးဆက်ချင်။နှီးဆက်ချင်တော့ကျွန်တော်ပြည်တွင်းမှာရှိတဲ့ပြည်သူတွေရှိတယ်၊ပြည်ပမှာရှိတဲ့ပြည်သူတွေရှိတယ်။ပြည်တွင်းမှာရှိတဲ့ပြည်သူတွေနဲ့ပတ်သက်ရင်ကျွန်တော်ကွန်ရက်တွေနဲ့ချိတ်ဆက်ပြီးတော့ပြည်သူတွေနဲ့အနီးဆက်ဆုံးပြောင်းကျွန်တော်စူးစမ်းနေတယ်။ကျွန်တော်ထိတွေ့နိုင်အောင်ကျွန်တော်စူးစမ်းတာရှိတယ်။ပြည်သူတွေနဲ့တကယ်ကိုထိတွေ့နေတကယ်သို့ဖြစ်အောင်ပြည်တွင်းမှာကွန်ရက်တွေနဲ့ကျွန်တော်ချိတ်ဆက်ဆောင်ရတယ်။ပြည်ပကျတော့ကျွန်တော်ထွက်လို့ရတဲ့နေရာတွေမှာခရီးစဉ်တွေစီစဉ်ပြီးတော့ပြည်ပမှာရှိနေတဲ့တကယ်ပြည်သူတွေနဲ့ကျွန်တော်ထိတွေ့တာဖြစ်တယ်။ဘာလို့ဆိုဒီပြည်သူအားနဲ့တွားတဲ့တော်လှန်ရေးဖြစ်တယ်။ပြည်သူတော်လှန်ရေးဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်ဒီလာရဲ့ရည်ချက်ကအဲ့ဒါပဲ။နောက်တစ်ခါပြည်သူတွေကလည်းဒီမှာပါဝင်မှုတွေမှာတစ်ခါမှသူအေးသွားရဲဆိုတာမရှိဘူး။သူအေးသွားရဲဆိုတာမရှိဘူး။မကုံခန်းနိုင်တဲ့စေတနာတွေနဲ့ဟိုဒီထောက်ပံ့နေကြတာပေါ့နော်။အဲ့တော့ကျွန်တော်တို့ကကျွန်တော်နဲ့ပြန်တွေ့တဲ့ခါကျတော့ပို့ပြီးတော့သွေးနွေးသွားတာပေါ့နော်ဒါအမှန်တရားရေးကြည့်တယ်ကျွန်တော်တွန်လိုက်ရတဆင့်ပြီးတဆင့်တက်နေတာမို့လို့သွေးနွေးဖို့လိုတယ်ဒါကြောင့်မလို့ကျွန်တော်တို့တွေးဆောင်တဲ့အခါမှာသွေးပို့ပြီးတော့နွေးလာတယ်ပို့ပြီးတော့အားတက်လာတယ်ဆက်လက်ပြီးတော့ပေါင်းဖို့ကူညီဖို့အချိန်ပို့ကောင်းလာတယ်ပေါ့နော်ဒါကြောင့်ကျွန်တော်တွန်လိုက်ရအောင်မြင်ဖို့အတွက်ပို့ပြီးတော့နီးနီးလာတယ်ပေါ့နော်ပြည်သူတွေနဲ့ထိတွေ့ခြင်းအပြင်အဲ့ဒီနီးနဲ့ကျွန်တော်ရောက်လာတာဖြစ်ပါတယ်အဲ့တော့နိုင်ငံတကာကဒီအမေရိကန်အစိုးရနဲ့ပတ်သက်ပြီးတော့အကူအညီရဖို့အတွက်ဆိုတာလေကျွန်တော်တို့ကဒါမျှော်မှန်းချက်ထားတယ်။ဘာကြောင့်မျှော်မှန်းချက်ထားလဲဒါပြည်သူအတွက်ပဲ။တကယ်လို့ဒီအကူအညီတွေရရင်ပြည်သူကိုတည့်ရဲ့အကျိုးရှိအောင်ကျွန်တော်တို့ကလုပ်နေတဲ့လုပ်ငန်းစဉ်ပေါ့။ကျွန်တော်တို့ရဲ့လုပ်ငန်းစဉ်တွေရှိတယ်။ကျွန်တော်လုပ်ငန်းစဉ်ကလက်တွေ့မြေပြင်မှာအကောင့်ထဲပေါ်ရတဲ့လုပ်ငန်းဖြစ်တယ်။လူသားစာနာအကူအညီကအော်ဒီဗဇက်လေးနဲ့ပြောလိုက်ရင်မကောက်ဘူးလေလံရပြောရင်မကောက်ဘူးအဲ့ဒီလိုမျိုးလက်တွေ့အကောင့်ထဲပုံနိုင်အောင်ကျွန်တော်တို့ဘလို့ဆောင်ရထားတယ်ဆိုတာကိုကျွန်တော်တို့နိုင်ငံတကာသိအောင်ပြောချင်တယ်ဥပမာ US ကကျွန်တော်တို့အကူအညီပေးမယ်ဆိုရင်သူတို့အစိုးရကတေချာသိဖို့လိုတယ်ကျွန်တော်မြေပြင်မှာဘလို့လက်တွေ့အကောင့်ထဲပုံနိုင်နေပေါ့ NUG ရဲ့လူသားစာနာဝန်ကြီးဌာန NUG အနေနဲ့ဘလောက်လောက်ကင်နိုင်နေဆိုတော့လုတ်ခဲ့တယ်ဆိုတော့ကျွန်တော်ပြောမယ်ဘလောက်လောက်ကင်နိုင်နေဆိုတော့ဟာရှင်းရှင်းလင်းလင်းကျွန်တော်ထင်သာမြင်အောင်ရှင်းပြလို့ရတယ်ပြောပြနိုင်တယ်ပေါ့အဲ့ဒါကြောင့်ကျွန်တော်ကလာတာဖြစ်တယ
်ဟုတ်ကဲ့အဲ့တော့နိုင်ငံတကာနဲ့နောက်ပြီးကုလသမဂ္ဂပါဝင်ပေါ့နော်နိုင်ငံတကာကဒီမြန်မာနိုင်ငံရဲ့အကြက်တဲနဲ့ပတ်သက်လို့လူသားချင်းစာနာမှုအကူအညီတွေကိုပေးတယ်ဆိုတဲ့အပိုင်းမှာအထူးသဖြင့်တို့ရိုဟင်ဂျာအကြက်တဲတွေမှာလည်းတို့အဓိကတို့ပေးတာလည်းပါတယ်ပေါ့နော်အများရန်အခုနောက်ပိုင်းဒီဟိုတို့ထုတ်ပြန်ကြေညာချက်တွေမှာလည်းရိုဟင်ဂျာဒုက္ခသည်တွေအတွက်အဓိကထားပေးတာရှိတော့ NUG ကဒီရိုဟင်ဂျာအကြက်တဲမှာဒီလူသားချင်းစာနာမှုအကူအညီရေးအပိုင်းမှာရောဘယ်လိုပါဝင်ဆောင်ရွက်နေလဲ
NUG ကဘလို့ပါဝင်ဆောင်ရွက်လဲလူသားချင်းစာနာမှုအပိုင်းမှာလို့ပြောတဲ့အတွက်ကြောင့်ဒါအဖြေပြောရမယ်ဆို NUG ဘလို့ဆောင်ရွက်လဲဆိုရင် NUG ရဲ့မူတိုင်းဆောင်ရွက်နေတယ် NUG မှာမူရှိတယ် NUG မှာဟိုရှင်းရှင်းလင်းလင်းပြပြသလားရှိတယ်အဲ့ဒါဘာလဲဆိုတော့လွတ်လပ်ခြင်းတရားမျှတခြင်းဒိုင်းလူညီမျှခြင်းနဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ရရှိခြင်းဆိုတဲ့ကိစ္စအဲ့လိုမျိုးရရှိအောင်အထူးသဖြင့်တော့နှစ်ပေါင်း80ကျော်လုံးဝတရားမျှတမှုမရှိခဲ့တဲ့အခြေအနေကနေ justice ဆိုတာတရားမျှတခြင်းရရှိအောင်ဆောင်ရွက်နေတာ NUG ဖြစ်တယ်။ဒါကြောင့် NUG ဘယ်လိုဆောင်ရွက်လဲဆိုအဲ့ဒီပုံမှာအခြေခံပြီးဆောင်ရွက်တယ်။ဥပမာအဖြစ်ရိုဟင်ဂျာအကြက်တဲဆိုလို့ရှိရင်ခုနလွတ်လပ်ခြင်းဆိုတာမရှိဘူး။တော်လွတ်လပ်လက်တွာလာခွင့်လည်းမရှိဘူး၊နေထိုင်ခွင့်လည်းမရှိဘူး၊ကျန်းမာရေးစောင့်ရှောက်ခံခွင့်လည်းမရှိဘူး။ဒါမျိုးတွေမရှိဘူး။တရားမျှတမှုဆိုတာလုံးဝမရှိဘူး။ justice ဆိုတာသူတို့မှလုံးဝမရှိဘူး။သူတို့ကိုကျူးလွန်နေတဲ့အပြစ်တွေကိုကျူးလွန်ခဲ့တဲ့သူတွေကဒီအပြစ်တွေမခံရဘူး။ဒါတကယ် unjustice အကျဉ်းစစ်ပြောင်းလို့ရမယ်။ဒါကြောင့်လူလက်ချင်းတရားမျှတခြင်းဒန်းတူညီမျှခြင်းဆိုတာဝေရောဒါကြီးလည်းမရှိဘူး။နော်။နောက်ပြီးတဲ့ခါကျကိုပိုင်ဆုံးဖြတ်ခွင့်ဆိုတာလည်းဝေရောဘာမှပါဝင်ခွင့်နေဒါကြီးကလည်းအများကြီးဆုံးရှုံးနေတာရှိတယ်။အဲ့တော့ဒါကြီးအတွက်ကို NUG ကဆောင်ရွက်တယ်။အကြက်တဲ့ဘယ်လိုဖြစ်ရှင်လဲဆိုအဲ့ဒီမူတိုင်းကျွန်တော်ဆောင်ရွက်တယ်။ဆောင်ရွက်ဖို့အတွက်ကျွန်တော်ကနေပြီးတော့ရိုဟင်ဂျာများနဲ့ပတ်သက်ရင်ရိုဟင်ဂျာနဲ့ပတ်သက် position policy statement ပေါ့နော်ကျွန်တော်ထုတ်ပြန်တယ်။ထုတ်ပြန်ပြီးတဲ့ခါကျဒီ statement ကြီးရှိနေပြီးတော့အကောင့်ထဲပေါ်လာလို့မင်းအကောင့်ထဲပေါ်လို့ရရတယ်ကိုကျွန်တော်တို့အကောင့်ထဲပေါ်နေတယ်အခုတဖြည်းဖြည်းနဲ့အကောင့်ထဲပေါ်လာတာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ NUG နေနဲ့ပထမဦးဆုံးကြီးဒီမြန်မာတမိုင်းမှာပေါ့ဒီအလူခွင့်ရေးဝန်ကြီးဌာနဆိုတာ NUG မှာပေါ်ပေါက်တယ်ပထမဦးဆုံးကြီးပဲနိုင်ငံတမိုင်းမှာအဲ့ဒီလူခွင့်ရေးဝန်ကြီးဌာနမှာလူလဲစုအခွင့်ရေးရိုဟင်ဂျာအပါအဝင်လူလဲစုအခွင့်ရေးတွေကိုပေါ်ဆောင်နိုင်ဖို့ ตัวตีช้าบ่ทิฐิยาวๆพอส่องได้มุสุดุติยาวินญีเดียวคั่นไล่เอ้าล่ะแหละดุติยาวินญีอ่ะโรหิงญาเว้ยสรอกดิดุติยาวินญีโคคั่นไล่ชิงอ่ะแหละดีคุณน่ะจนเปลาะแก่เด NUG เนี่ยคุณน่ะเปลาะเด้ดีต่ําถ่าได้ส่องเนี่ยอกอนเทพอมั้ยสัญญิงสัญญงนี่เนี่ยลุละชินเตียะมัดดาชินญาณนี่ญาชิชินเนาะตะเกกูบายสุภะคุซะทะเพียงดีโลမျိုးหมู่ดิเนี่ยญีหญึกอ๋อบ่เนาะจนตั้วน่ะเฟเดอรัลตั้วနေดาอะกုံลงจนเราเนี่ยลุกกัน NUG อ่ะลุกตะญาจีเฟเดอรัลแอพโรชเนี่ยอยู่เลยตั้วနေดาတိုင်းရင်းသားတော်လှန်ရေးအင်အားစုတိုင်းရင်းသားလူထုတွေအပေါ်မှာလည်းဒီ federal approach နဲ့တွားတယ်ပြည်သူပြည်သားအားလုံးမှာလည်းဒီပုံစံနဲ့တွားတယ်နောက်ပြီးအခုလိုမျိုးလူနည်းစုတွေရောရိုဟင်ဂျာအပေါ်မှာအားလုံးတွေလည်းကျွန်တော်ဒီပုံစံဒီ approach နဲ့တွားနာပေါ့အဓိကအရေးကြီးတာအကောင့်ထည့်ဖို့ဆိုရင်အတန်နားထောင်ဖို့လိုတယ်အဲ့တော့တကယ်ခံစားရတဲ့လူတွေရဲ့အတန်ကိုကျွန်တော်နားထောင်နေတယ်ဒီအတန်ကြီးစုစည်းနေတယ်တွေ့ဆုံနေတယ်အခုကျွန်တော်တို့ဒီကိုတွားနေတဲ့ကိစ္စတွေကပြည်သူနဲ့ထိတွေ့အောင်ဆိုတာတယောက်ကမှခွဲခြားမှုမရှိဘူးကျွန်တော်တို့ပြည်သူထိတွေ့တယ်ဆိုတာကျွန်တော်တို့ဘယ်လူမျိုးရဲ့လူလည်းမခွဲခြားဘူးဘယ်သူရဲ့လူလည်းမခွဲခြားဘူးမြန်မာနိုင်ငံတွင်းမှာမှီတင်းနေထိုင်ခဲ့ကြတဲ့သူအားလုံးနဲ့ဆိုင်တယ်မြန်မာနိုင်ငံမှာနေကြတဲ့လူအားလုံးနဲ့ဆိုင်တယ်ဒါကြောင့်ဘာမှခွဲခြားမှုမရှိဘဲတွေ့ဆုံအခုကျွန်တော်လာတဲ့ခီးစဉ်မှာလည်းအဲ့ဒီကိစ္စတွေပါတယ်ဆိုတော့ဆိုရာကတော့အားလုံးနဲ့ကျွန်တော်တို့တွေ့ဆုံဆောင်ရွက်ပြီးတဲ့အခါမှာအတန်ကိုနားထောင်ပြီးတော့ဒီအတန်လိုက်ခုနဖြစ်ပေါ်နေတဲ့အကျက်အတဲတွေကို NUG အနေနဲ့ဆက်လက်ဖြေရှင်းဆောင်ရွက်တော့မှာဖြစ်ပါတယ်
အဲ့ဒီညမှာအဲ့ရိုဟင်ဂျာတွေနေရပြန်ရေးအခုပေါ့နော်ဟိုတရုတ်ရဲ့ဖိအားကြောင့်ဘင်္ဂလားဒေ့ရှ်နဲ့စစ်ကောင်စီနဲ့အခုဟိုသူတို့တော်တော်လေးဟိုဆောင်ရွက်လာတဲ့ဘိုင်းပေါ့နော်အဲ့ဒီမှာအဲ့ဒီ pilot project ဆိုပြီးတော့ရိုဟင်ဂျာတထောင်ကျော်ကိုစစ်ကောင်စီကပြန်ခေါ်ဖို့ကိစ္စစီစဉ်နေတာအဲ့အတွက်လည်းအဲ့ဒီမှာရိုဟင်ဂျာဒုက္ခသည်တွေနဲ့ဆက်သွယ်မေးမြန်းမှုအရာဆိုရင်သူတို့ပြန်မယ်ဆိုလို့ရှိရင်လည်းလုံခြုံမှုမရှိတာရယ်နောက်အခြေခံဒီလူခွင့်ရေးရပိုင်ခွင့်တွေမရှိတာနောက်နိုင်ငံသားဖြစ်ခွင့်ကိစ္စလည်းသူတို့ပြောတာတွေလည်းရှိတယ်အထူးသဖြင့်နောက်သူတို့နေရရင်မဟုတ်ပဲနဲ့ဒီတရုတ်ကစောက်ပေးထားတဲ့ဒီ container တွေမှာပေါ့နော်တကယ်ဟိုဒုက္ခတဲ့စခန်းလိုမျိုးဟာမျိုးတွေအဲ့လိုမျိုးကပ်နေနဲ့သူတို့ထားမယ်ဆိုတဲ့အစီအစဉ်တွေပေါ့နော်ဆိုတော့အဲ့ဒါတွေကိုသူတို့ကလက်မခံဘူးဆိုတော့ဆရာတို့ဒီလိုအခုရိုဟင်ဂျာတွေတောင်းဆိုချက်တွေဒီနေရပြန်ပို့ရေးကိစ္စမှာ NUG ရဲ့သဘောထားရည်တည်ချက်ကဘာလို့ရှိလဲရှင
် NUG ရဲ့ရည်တည်ချက်ကတော့ရှင်းပါတယ်ခုနကကျွန်တော်စပြောခဲ့တဲ့အတိုင်းပေါ့နော်ကျွန်တော်တို့မှမူရှိပြီးသားဖြစ်တယ်နောက်တစ်ခုကတော့အဲ့ဒီခုနပြောတဲ့အခုဆောင်ရွက်မယ်ဆိုတဲ့သူတို့ရဲ့ pilot project ဆိုတဲ့ပုံစံမျိုးကအရင်လက်ထက်တည်းကကျွန်တော်ကြိုးစားခဲ့ပြီမရဘူးဘာကြောင့်မရလဲဆိုယုံကြည်မှုပဲ trust အဲ့တော့နေရစွန့်ခွာသွားတဲ့လူတွေကသူတို့ဘလောက်ခံစားခဲ့ကြရတယ်ဆိုတာအခုမြင်လာထင်လာနေပြီအတလောကလုံးကတိကုံရပြီဆိုတဲ့အတိုင်းပဲအခုဆိုလို့ရှိရင်စကိုင်းမကွေးမှာသူတို့ဆောင်ရွက်နေတာတွေနော်ပြည်သူတွေကိုရန်သူလိုသဘောထားပြီးတော့နှိပ်စက်နေတာတွေမိမိအိုးအိမ်စည်းစိမ်မှာနေလို့မရအောင်လုပ်နေတာတွေမိရှို့ဖျက်ဆီးတာတွေရွာလုံးကျွတ်အကုန်လုံးမိရှို့လိုက်တာတွေနော်အကုန်လုံးကထွက်ပြေးအောင်လုပ်တာတွေနော်နီးမျိုးစုံနဲ့တတ်ဖြတ်နေတာတွေလေချောင်းကနေမတရားနိုင်ကျင့်ပြီးတော့ဘာမှဘလို့မှမြေပြင်မှာဘသူရှိရဲဆိုတော့ခွဲကြတာမရှိဘဲနဲ့ air strike တွေလုပ်နေတာတွေစဉ်းစားကြည့်ဒါတွေအကုန်လုံးကအရင်လုပ်ခဲ့တဲ့လူဝင်ညာတွေပေါ်မှာကျူးလွန်နေတဲ့ပုံစံတွေတထက်တည်းဖြစ်နေတာပေါ့ဒီတထက်တည်းဖြစ်နေတဲ့ပုံစံကြောင့်ယုံကြည်မှုစာမရှိအခုနေဒီစစ်အကြမ်းဖက်စစ်တပ်ကိုခံစားရတဲ့လူတွေကဘာလို့ယုံကြည်မှုထားပြီးတော့ဆောင်ရွက်လို့ရမှာလဲအဲ့ဒါလိုပဲဒီလိုဒုက္ခပေးတဲ့လူရှိကနေပြီးတော့လွတ်အောင်သွေဘင်းသွေတွင်းထဲကိုပို့နေတဲ့လူရှိကလွတ်အောင်သွေတွင်းကနေထွက်သွားတဲ့လူတွေကိုသွေတွင်းထဲပြန်ပို့တယ်လို့ဖြစ်နေမှာပေါ့အဲ့ဒါအတွက်ကိုသူတို့ဘယ်လိုမှလက်ခံနိုင်မှာမဟုတ်ဘူးယုံကြည်နိုင်မှာမဟုတ်ဘူးပေါ့နော်ကျွန်တော်ထင်တာအဲ့တော့ဘာလဲဆိုအဲ့ဒီအခြေအနေကိုဖြစ်အောင်ကျွန်တော်ကဖန်တီးဖို့လိုတယ်အဲ့တော့ကျွန်တော်အနေနဲ့ပြောရရင်အဲ့ဒီပုံမှာဘယ်လိုမြင်လဲလို့ဆိုရင်အင်မတန်ခက်ခဲမယ်လို့ထင်တယ်ဒီအချိန်ခါမှာဒီပြန်လည်ပြီးတော့လက်ခံပြီးတော့သူတို့လုပ်နေတဲ့အစီအစဉ်ဟာအောင်မြင်ဖို့အတွက်အင်မတန်ခက်ခဲမယ်လို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုကျွန်တော်တို့ကိုယ်တိုင်ကြိုးစားခဲ့ပြီးပြီ trust အရေးကြီးတယ်အခုကျွန်တော်တို့သိမြင်လာပြီအရင်တော့ကျွန်တော်တို့ဘလိုင်းလုပ်ထားတယ်သတင်းတွေအမှောင်ချထားတယ်ကျွန်တော်အတိမတိအောင်လုပ်ထားတယ်မကြားအောင်လုပ်ထားတယ်မမြင်အောင်လုပ်ထားတယ်ဒါတွေအကုန်လုံးကိုပြန်စဉ်းစားကြည့်ကျွန်တော်အရန်ကိုစိတ်မကောင်းဖြစ်မိရယ်ပေါ့နော်အားလုံးပေါ်မှာလည်းဒီလိုမျိုးဖြစ်တဲ့အခါမှာတရားမျှတမှုကိုပေါ်ဆောင်ဖို့အတွက်အခွင့်အလမ်းကိုမရခဲ့ဘူးအဲ့ဒီအတွက်ကလည်းကျွန်တော်အနေနဲ့တောင်းပန်နေပြန်ပြီးတော့တောင်းပန်ခြင်းနေအဲ့ဒီတုန်းကကျွန်တော်တို့တရားမျှတမှုမဆောင်ရပေးနိုင်ခဲ့တာအကြောင်းရင်းဒီအခုပေါ်နေပြီအဲ့ဒီတုန်းကအကုန်လုံးမသိခဲ့တာကျွန်တော်အခုအကုန်သိပြီအကုံမတကဘာလုံးတိကြပြီပေါ့နော်တကဘာလုံးတိတယ်လူသားတိုင်းတိကြတယ်ငကိုလုံးကခံရတဲ့လူပဲတိဒီလိုမျိုးခံခဲ့တာကနှစ်ပေါင်းများစွာတိုင်းရင်းသားတွေခံခဲ့တာဒီပုံစံတိုင်းပဲအဲ့တော့ကျွန်တော်ဒီလောက်ကြီးထပ်တူခံစားမခံစားနိုင်ခဲ့ဘူးဘာကြောင့်မခံစားနိုင်ခဲ့ရလဲဆိုတော့သတင်းတွေအမှောင်စားရတယ်အကြောင်းအမြင်ရောအသိရောဒါတွေကိုအကုန်လုံးပြောင်းပြန်ဖြစ်အောင်လုပ်တယ်အဲ့ဒီကြောင့်ကျွန်တော်ဖြစ်ဖြစ်ကြတာအခုဆိုအကုန်လုံးရှင်းနေပြီဒီတစ်ခါတော့ကျွန်တော်အားလုံးသိနေကြပြီအားလုံးသိနေကြတော့ဘလို့မှနောက်မဆုတ်တော့ဘူးဒီတော်လန်ကြီးကအောင်ကိုအောင်ရမယ်ဒီအာနာရှင်စစ်အာနာရှင်ပါမယ်ဘယ်အာနာရှင်မှပြန်နေပြီးတော့ဝင်ရောက်လို့မရတော့အောင်ကျွန်တော်ဆောင်ရမယ်ဆိုတော့အားလုံးကတန်လိမ့်ခံပြတ်ပြီးသားဖြစ်ဒါကိုဘယ်လိုပြောင်းလဲရမလဲဆိုအပြောင်းလဲကြီးအဲ့ဒီကြမှာပေါ့အဲ့ဒီအပြောင်းလဲမလုပ်ဘူးချင်းဘတော်မှတိတိယောက်ရှိမှာမဟုတ်ဘူးငင်းကတည်းက
ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ခဲ့တာပါ။နှုတ်ကနေညချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
။ VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
အခုဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ထိုင်းနိုင်ငံသားဝင်ကြီးဒွန်ပရမုတ်ဝနိုင်နဲ့ဒီဒေါအောင်ဆန်းစုကြည်တို့ဇူလိုင်လ9ရက်နေ့မှာတွေ့ဆုံခဲ့ကြတယ်လို့ထိုင်းနိုင်ငံသားဝင်ကြီးကပြောဆိုခဲ့ပါတယ်။ဒီတွေ့ဆုံမှုဟာမြန်မာအရေးဖြည့်ရှင်းရမှာအထောက်အကူဖြစ်စေနိုင်ပါသလား။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်မှာဆောင်းမရှင်ပြည်တွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေဒေါအောင်ဆန်းစုကြည်ကိုတွေးဆောင်ခဲ့တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့လှုပ်ရဟာမြန်မာရေးဖြည့်ရှင်းရမှာအထောက်အကူဖြစ်စေသလားဒါမှမဟုတ်ပိုးရှုပ်ထွေးသွားစေသလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုဇူလိုင်17ရက်ကနေ14ရက်နေ့အထိအလှည့်ကျအာဆီယံဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့ပါတယ်အဲ့ဒီအစည်းအဝေးမှာမြမအရေးဟာဦးစားပေးကိစ္စရပ်တစ်ခုဖြစ်ခဲ့ပါတယ်အထူးသဖြင့်ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်းနဲ့စစ်ကောင်စီအကျဉ်းထောင်တဲရောက်နေတဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းဟာအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုလွှမ်းမိုးသွားခဲ့တယ်လို့သတင်းမီဒီယာတွေမှာလည်းဦးစားပေးသတင်းဖြစ်ခဲ့တာတွေ့ရပါတယ်ဇူလိုင်9ရက်နေ့မှာဒေါအောင်ဆန်းစုကြည်နဲ့သူနဲ့တွေ့ဆုံခဲ့ကြောင်းဒေါအောင်ဆန်းစုကြည်ဟာကြမ်းကြမ်းမှန်မှန်ရှိနေတဲ့အကြောင်းနဲ့လက်ရှိမြန်မာနိုင်ငံကြီးအကြက်တဲကိုဖြည့်ရှင်းဖို့တွဲဆောင်ဆွေးနွေးရေးကိုအားပေးတယ်လို့ဒေါအောင်ဆန်းစုကြည်ကပြောတဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒီသတင်းဟာမြန်မာအရေးဦးဆောင်ဖြည့်ရှင်းဖို့ကြိုးစားနေတဲ့အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားကိုအံ့ဩအငိုက်မိသွားစေခဲ့တယ်လို့မြန်မာဒေါ်လာရေးအင်အားစုတွေကြားမှာလည်းလှုပ်လှုပ်ခတ်ခတ်ဖြစ်သွားခဲ့ရပါတယ်။
ထိုင်းနိုင်ငံသားဝင်ကြီးပြောကြားချက်တွေနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကထိုင်းနိုင်ငံသားဝင်ကြီးရဲ့လှုပ်ဆောင်ချက်တွေနဲ့ပြောဆိုချက်ဟာမြန်မာအရေးအာဆီယံဘုတ်တဘောတူညီချက်9ရက်နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ရဲ့အခမ်းကဏ္ဍကိုကျော်လွန်ဆွတ်ဖက်ရာရောက်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အမြင်သဘောထားတွေလို့ဆိုပြီးထိုင်းနိုင်ငံသားဝင်ကြီးရဲ့တဖက်သက်ကိုစားပြုပြောဆိုမှုတွေဟာယုံကြည်လက်ခံနိုင်ပွဲရာမရှိတဲ့တရားဝင်မှုမရှိတဲ့ပြောဆိုချက်တွေသာဖြစ်တယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်
။ဝင်ကြီးချုပ်အဘိစစ်လက်ထက်မှာထိုင်းနိုင်ငံသားဝင်ကြီးအဖြစ်တာဝန်ယူခဲ့ဘူးတဲ့ကစစ်ဖီရန်ကဒွန်ပရာမုတ်ဝီနိုင်းရဲ့လှုပ်ရက်ဟာအာဆီယံကနေတီးကြားကင်းလွတ်ပြီးထိုင်းဆိုရဟာတကူတော်သဘောမျိုးပြုမှုခဲ့တယ်မြမအကြက်တဲကိုဂျာဝင်ဖြည့်ရှင်းပေးနိုင်ရေးအတွက်အာဆီယံအဖွဲ့အနေနဲ့အတူတူကြိုးပမ်းထားတာတွေချမှတ်ထားတဲ့ဘုံသဘောထားတွေကိုထိုင်းအစိုးရကမျက်ကွယ်ပြုထားတယ်။ဒီအပြုမူဟာနံပါတ်၁အင်မတန်မယင်ကျေးတဲ့အပြုမူဖြစ်ပါတယ်။အာဆီယံလှုပ်ဖို့ကင်ဘက်တွေအပေါ်လုံးဝလေးစားသမှုမရှိတာကိုပြသနေပါတယ်။အထူးသဖြင့်တော့လက်ရှိအလှကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအပေါ်မှာအကြီးအကျယ်ရိုင်းပြစော်ကားတာမျိုးဖြစ်ပါတယ်။နံပါတ်၂အင်မတန်ညံ့ဖျင်းတဲ့တန်တမာရေးနီးနာဟန်ပန်းလို့ပြောရမှာဖြစ်ပါတယ်။လက်ရှိထိုင်းအိမ်ဆောင်အစိုးရဟာရက်ပိုင်းလောက်ပဲတက်တန်းကြံပါတော့တယ်။မကြခင်အာဏာလက်လွတ်ရပါတော့မယ်။နောက်လာမယ့်အစိုးရလိုက်ပြီးကျင့်သုံးဖို့ခက်မဲ့ကိစ္စကိုအစပြိုးပေးခဲ့တာမျိုးမလုပ်သင့်ပါဘူးလို့ BBC မြန်မာပိုင်းရဲ့သတင်းမြင့်ကွင်းအစီအစဉ်ကိုပြောကြားခဲ့ပါတယ်။ဒါကြောင့်လဲအာဆီယံလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကမြန်မာအရေးနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေညီညီညွတ်ညွတ်နဲ့လက်တွဲအဖြေချဆောင်ရွက်ကြဖို့လိုအပ်ပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့လှုပ်ရက်ကူညီညွန့်ပြီးဇူလိုင်23ရက်နေ့ကပြောကြားခဲ့တာပ
ါ။ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သက်အမတ်ကြီးဟောင်းစကော့မာစီယယ်ကလည်းထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်ဟာအာဆီယံရဲ့မြန်မာအရေးရည်တည်ချက်ကိုရှုပ်ထွေးအောင်လုပ်တာဖြစ်ပြီးမြန်မာဒီမိုကရေစီရေးကိုကူညီရမရောက်တဲ့အကြောင်း VOA ကိုဆက်သွယ်မေးမြန်းရမှာထောက်ပြပြောဆိုခဲ့ပါတယ်။ အခုလိုရှုပ်ထွေးပြီးတိတာထင်ရှားတဲ့တိုးတက်မှုမရှိဖြစ်နေတဲ့မြန်မာအရေးအာဆီယံရဲ့လက်ရှိဆောင်ရွက်နေမှုတွေအပေါ်သဘောထားနဲ့အာဆီယံအနေနဲ့မြန်မာအရေးမှာဘာတွေဆောင်ရွက်စီစဉ်ပါသလဲလို့မေးတဲ့အခါမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးကအခုလိုပြောပါတယ
်မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံဆောင်ရွက်နေတဲ့ကိစ္စတော့ဒါအားလုံးသိတဲ့အတိုင်းပဲသူတို့အချက်ငါချက်ပါတဲ့ပုံသဘောတူညီချက်ရှိတယ်ဒီပုံသဘောတူညီချက်ကိုအာဆီယံရဲ့အလှည့်ကြောင်အခွဋ်အာဏာများကနေပြီးတော့အကောင့်တွေပေါ်ဖို့စ조사ကြကြတယ်ပေါ့လေအဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့လည်းဆော့ဝဲရဲကပေါ့လေဒီအချက်ငါချက်ပါတဲ့ပုံသဘောတူညီချက်ကမလုံးတော့ဘူးဆိုတဲ့သဘောတော့ကိုပြောခဲ့တာရှိတယ်အဲ့တော့အခုလက်ရှိမှာလည်းဒီအချက်ငါချက်ပါတဲ့ပုံသဘောတူညီချက်ကိုအကောင့်တွေဖော်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းအားမလိုအားမရဖြစ်တာတွေအများကြီးရှိခဲ့တယ်ပေါ့လေအင်ဒိုနီးရှားနိုင်ငံအနေနဲ့အာဆီယံရဲ့အလှည့်ကြောင်အခွဋ်အာဏာဖြစ်လာတဲ့အခါမှာသူတို့ရဲ့အဆောင်ချက်တင်တဲ့ပတ်သက်ပြီးကျွန်တော်တို့အများကြီးပဲပူပေါင်းဆောင်ရွက်ခဲ့တာရှိတယ်။ဒါတို့လူနဲ့လည်းဆွေးနွေးညှိနှိုင်းတိုင်ပင်ခဲ့တာရှိတယ်ပေါ့လေ။အဲ့တော့အခုနောက်ဆုံးပြီးခဲ့တဲ့ဒီအာဆီယံရဲ့ဒီ56ကျင်းပနိုင်ငံသားဝင်ကြီးများအစည်းအဝေးမှာဆိုလို့ရှိရင်လည်းကျွန်တော်တို့အနေနဲ့ဒီအာဆီယံရဲ့ဒီအချက်ငါချက်ပါတဲ့ပုံသဘောတူညီချက်အကောင့်တည်ပေါ်မှုနဲ့ပတ်သက်ပြီးတော့နောက်ပြီးတော့ဒီအာဆီယံအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ဝင်ရောက်ကိုင်တွယ်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့သဘောထားတွေလည်းပေးဖို့ပဲတောင်းလို့ရတယ်ပေးဖို့ပဲပေါ့နော်အဲ့ဒီမှာကျွန်တော်တို့အရေးကြီးတဲ့အချက်၅ခုကိုပြောပြတာရှိပါတယ
်ဦးမိုးစောဦးပြောကြခဲ့တဲ့အချက်၅ချက်ကတော့နံပါတ်1အာဆီယံအနေနဲ့မြန်မာအရေးဆောင်ရွက်တဲ့အခါမြန်မာပြည်သူလူထုရဲ့သဘောထားနဲ့မဆန့်ကျင်ဘူးနံပါတ်2မြန်မာအရေးဒီဇိုင်းမမဆောင်ရွက်နိုင်ဖို့အာဆီယံအထူးကိုယ်စားလှယ်ရုံးရဲ့အခန်းကဏ္ဍကိုပို့ပြီးမြင့်တင်ဖို့နဲ့ဘုံသဘောတူညီချက်၅ချက်ကိုပြန်လည်သုံးသပ်ထားတဲ့ပြင်ဆင်ချက်တွေကိုအကောင့်ထည့်ဖော်ဖို့နံပါတ်3မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 အရာကုလသမဂ္ဂအာဆီယံနဲ့နိုင်ငံတကာအဖွဲ့အစည်းတွေပါဝင်ဆောင်ရွက်နိုင်အောင်အာဆီယံအနေနဲ့လှုပ်ဆောင်ဖို့နံပါတ်4စစ်ကောင်စီရဲ့ကြမ်းဖက်မှုတွေရပ်တန့်ရေးအတွက်အာဆီယံနဲ့ကမ္ဘာဩဇာရှိတဲ့နိုင်ငံတွေပူးပေါင်းပြီးထိထိရောက်ရောက်ဖိအားပေးဆောင်ရွက်ဖို့နံပါတ်5လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအာဆီယံကုလသမဂ္ဂအဖွဲ့အစည်းတွေနဲ့NUG ပူးပေါင်းဆောင်ရွက်ဖို့တို့ပဲဖြစ်ပါတယ်မြန်မာရေးဖြည့်ရှင်ရာမှာအခုတည်းထိရောက်စီဖို့ဆိုရင်အာဆီယံအနေနဲ့ဘာတွေလုပ်သင့်ပါသလဲအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟောင်းမာတင်နာတာလီကာဝါကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအာဆီယံအစည်းအဝေးတွေမှာဖိတ်ကြားသင့်တယ်စစ်ကောင်စီကိုအာဆီယံအစည်းအဝေးမှာဖိတ်တာကထိရောက်မှုမရှိပါဘူး NUG ကိုအာဆီယံအစည်းအဝေးဖိတ်တာကတိတာတဲ့ထိရောက်မှုတွေရှိလာပါလိမ့်မယ်လို့တွေးဆမေးမြန်းခန်းတစ်ခုမှာအကြံပေးပြောကြားခဲ့ပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ့်မကတင်ဆက်ခဲ့တာပါတစ်ဆက်သေးပဲအခုဆက်လက်ပြီးတော့ထုံးလွှင့်မဲ့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်မှာလည်းဒီနှစ်ရှည်ထောင်ချခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုထိုင်းနိုင်ငံသားဝင်ကြီးဒွန်ပရာမုတ်ဝန်နိုင်တွေ့ခင်ရခဲ့ပြီးနောက်ပိုင်းဆက်ဆက်အခြေအနေနဲ့ပတ်သက်ပြီးတော့သုံးသက်အခြေပြုပိုင်းခြားဖော်ပြထားပါတယ်
နှစ်ရှည်ထောင်ချခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုဝင်နိုင်တွေ့ခွင့်ရခဲ့ပြီးနောက်ပိုင်းဆက်ဆက်အခြေအနေတွေအပေါ် ISP မြန်မာရဲ့ကနဦးသုံးသက်ချက်အမှတ်16မှာဖော်ပြခဲ့တာကိုဒီတစ်ပတ်မှာတင်ပြပါမယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ကမြန်မာနိုင်ငံမှာပဋိပက္ခနှစ်ခုရှိတယ်လို့မြင်ကြောင်းမာတီချုံသတင်းဌာနရဲ့ထိုင်းဘာသာနဲ့ဖော်ပြချက်မှာဆိုထားပါတယ်။အရက်ဘက်စစ်ဘက်ဆက်ဆံရေးနိုင်ငံရေးပဋိပက္ခနဲ့လက်နက်ကိုင်ပဋိပက္ခလို့ဒွန်ကမြင်ခဲ့တာပါ။လက်နက်ကိုင်ပဋိပက္ခဟာ1948ခုနှစ်လွတ်လပ်ရေးရချိန်ကတည်းကစခဲ့တယ်လို့ဆိုပါတယ်။နိုင်ငံရေးပဋိပက္ခကတော့စစ်အာဏာသိမ်းချိန်စစ်ဘက်အရက်ဘက်ခေါင်းဆောင်တွေညှိနှိုင်းမရခြင်းကနေပေါ်လာတယ်လို့ပြောပါတယ်။ဒွန်ရဲ့ဒီလိုရှုမြင်ချက်နဲ့အတူသတိပြုစရာနိုင်ငံရေးစတိုရီစက်ကြောင်းလည်းဖြစ်လာပါတယ်။ပဋိပက္ခနှစ်ခုကိုခွဲခြားမှပဲမြန်မာနိုင်ငံရေးပြဿနာကိုထိရောက်စွာဖြေရှင်းနိုင်မယ်လို့ဒွန်ကဆိုပါတယ်။နိုင်ငံရေးပဋိပက္ခကအဓိကဖြစ်ပြီးကြံတဲ့အကြောင်းတွေကဒုတိယလို့သူကပြောပါဗျ။ နိုင်ငံရေးပဋိပက္ခဖြည့်ရှင်မှုယုံကြည်မှုတည်ဆောက်ရေးပေါ်အာဆီယံကဦးစားပေးတင်တယ်လို့လည်းအဆိုပြုပါသေးတယ်။ဒါဟာမြမအရေးညင်းငွေနေတဲ့အာဆီယံနိုင်ငံအချို့အတွက်စိတ်ဝင်စားစရာနိုင်ငံရေးစတိုရီဖြစ်နိုင်ပါတယ်။တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေကလည်းဒါကိုထောက်ခံနိုင်ပါတယ်။ဒါပေမဲ့ဒွန်ရဲ့ပြောဆိုချက်တွေဟာမြမအရင်ကံပြဿနာတွေတော့ကွဲလွဲမှုဖြစ်လာနိုင်ပါတယ်။မြမအရေးပေါ်နိုင်ငံတကာရဲ့နားလည်လက်ခံမှုပြောင်းလဲလာပါတယ်မြမအရင်ကံပြဿနာဟာပြည်တော်စုကြံ့ရဲ့လက္ခဏာမတည်ဆောက်နိုင်တဲ့ပြဿနာလို့ကြေကြေပြန့်ပြန့်လက်ခံလာတာပါအင်ဒိုနီးရှားနိုင်ငံကအာဆီယံဥက္ကဋ္ဌတာဝန်ယူပြီးနောက်ပိုင်းဒီလိုလက္ခဏာမှုပိုကြေပြန့်လာခဲ့တာပါဒွန်ပြောတဲ့နိုင်ငံရေးပဋိပက္ခဖြည့်ရှင်ရေးဟာမြမအရင်ကံပြဿနာနဲ့ချိတ်ဆက်ဆောင်ရွက်တင်ပါတယ်မဟုတ်ရင်တော့မြမနိုင်ငံရေးဟာအစိုးရတန်တရားတွေကနေရုံထွက်ဖို့ခတ်ပါလိမ့်မယ်။ဒေါန်ဆန်းစုကြည်ကိုထိုင်းနိုင်ငံသားရေးဝန်ကြီးဒွန်နဲ့တွေ့ခွင့်ပြုခဲ့တာစစ်အစိုးရအဆက်ဆက်ရဲ့ဤဟောင်းတစ်ခုပါပဲ။တမိုင်းတစ်လျှောက်မှာဒေါန်ဆန်းစုကြည်ကိုဖမ်းထားချိန်ဒီလိုတွေ့ခွင့်ပြုခဲ့တာ12ချိန်နဲ့မနည်းရှိခဲ့ပါတယ်။အခုလဲနိုင်ငံတကာဖိအားရော့စေဖို့နဲ့မြမအရေးနိုင်ငံတကာရဲ့ချင်းကပ်မှုသဘောထားကွဲလွဲစေဖို့ရည်ရွယ်ပုံရပါတယ်။စစ်ကောင်စီကတော့ဒေါန်ဆန်းစုကြည်ကိုနိုင်ငံတကာနဲ့ထိတွေ့ပေးတာကိုပိုလုံလာနိုင်ပါတယ်။ဒါအပြင်နေအိမ်အကျယ်ချုပ်ပြန်ပို့တာနှစ်မစိခင်ပြန်လွှတ်ပေးတာတွေလည်းဖြစ်တန်ကြီးရှိလာပါတယ
်။ဒါကတော့ ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ပါ။တနင်္ဂနွေညကျန် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့အခုတော့မြန်မာပြည်ကပေးစာအစီအစဉ်မအေးတနာကျော်တင်ဆက်ထားတာကိုနားဆင်ကြည့်ရှုကြရအောင်ပ
ါဒေရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ VOA ကိုစာမြေးဖြစ်တာကြားပါပြီ။နားဆင်ရတာကောင်းပါတယ်လို့ရေးလာတဲ့သောရရှင်ကမင်းတင်ဖြစ်ပါတယ်။သူကစာပို့ရင်လည်းတော်ရုံနဲ့မရောက်ဘူးလို့ရေးလာပါတယ်။ဒီရပိုင်း line မသုံးနိုင်အောင် video ရေးတဲ့။ကျမရေးမကောင်းလို့ video ကပဲအားပေးနေရပါတယ်။ကျွန်တော်နေတဲ့ data က line သုံးမယ်ဆိုရင် line ကောင်းတဲ့နေရာကိုလာရပါတယ်။ video ဝိုင်းတော်သားများကျမ်းမာပါစေလို့ဆုတောင်းပေးလိုက်ပါတယ်။ comment တွေဖြစ်ပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ internet သိပ်မကောင်းတဲ့ကြားက video ကိုအရောက်စာရေးလာတာပါ။သူကViewer ဝိုင်းတော်သားတွေအားလုံးမင်္ဂလာပါ။တကယ်ချင်းကယူပြီးတော့ဖုန်းကင်တာဘာဖြစ်သွားလဲမသိဘူး။ Facebook ပျောက်သွားပါတယ်။ဆိုင်ပြရအောင်ပါမယ်။ Viewer ဝိုင်းတော်သားများနေကောင်းအဆင်ပြေကြပါစေ။ဝန်ထမ်းတဲ့ Mac ခင်တွေကိုလည်းအားပေးနေလျက်ပါ။ Internet line တွေတိတ်မကောင်းလို့ PS ဆိုင်ကနေပြီးတော့အားပေးနားဆင်ကြည့်ရှုနေပါတယ်။ဟုတ်ကဲ့ပါ။ Viewer season တွေကို PS ဆိုင်ဆလောင်းကနေဖမ်းယူကြည့်ရှုသူဖြစ်ပါတယ်။ဖုန်းပေါ်မှာ Facebook ပျောက်သွားတယ်ဆိုတာဖုန်းဆာမျက်နှာဘောကနေapplication icon လေး facebook ဆိုတဲ့အရုပ်လေးပျောက်သွားတာလည်းဖြစ်နိုင်ပါတယ်နော် viewing system ကို ps ဟိုင်းဆလောင်းကနေကြည့်တယ်ဆိုလို့အဲလိုမျိုးဂျူရုဆလောင်းကကြည့်ရှုသူတွေလူရုမိတ်တွေရုပ်သံ line ကနေပြီးတော့24နာရီဘက်လုံးသတင်းတွေအစီအစဉ်တွေမပြတ်တင်ဆက်ပေးနေပါတယ်ဆိုတာထပ်ပြီးတော့သတိပေးကြပါလိမ့်ရှင် internet line ကောင်းလို့ online ကြည့်ရှုသူတွေလည်းဓာတ်ရိုက်ထုတ်လွှင့်ချိန်မအားလိုက်လို့မကြည့်လိုက်ရဘူးဆိုရင် internet ပေါ်မှာအချိန်မရွေးပြန်ကြည့်နိုင်ပါတယ်ဖြူရီပြည်သက်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်သောရရှင်တွေကိုကျမတို့ VOA ကနေပြီးတော့ VOA ရဲ့ application VOA app ပို့ကောင်းဖို့အကြံပေးကူညီဖို့အတွက်ဒီတောင်းခံတဲ့နေရာမှာသောရရှင်စာရေးလာကြတာရရှိပါတယ်အဲ့ဒီမှာသောရရှင်တယောက်ကတော့
မြန်မာဖုန်းကောင်းကောင်းဖတ်လို့ရတော့ပါပြီခင်ဗျကျေးဇူးအထူးတင်ပါတယ်ကျွန်တော်နာမည်နဲ့အကောင့်ကိုတော့မဖော်ပြပေးပါနဲ့လုံခြုံရေးအရာမို့ပါအရင်တော့ကမြန်မာပြည်မှပေးစာမှာစာရေးဘူးပါလေ VOA ကိုစာရေးမရေးဖြစ်ပေမဲ့မနက်တိုင်းညတိုင်းနားထောင်ပါတယ်အခုဖုန်း app ကနေနားထောင်ပါတယ်ခီးသွားတဲ့အခါဒါမှမဟုတ် internet line မကောင်းတဲ့အခါဆိုရင် video ကနေနားထောင်ရတာပေါ့ TV ကနေကြည့်ရရင်တော့ screen ကြီးကြီးကြည့်ရတော့အားရတာပေါ့ဗျာဒါပေမဲ့မီးကမလာဘူးလေ Facebook YouTube တို့ကအစားပတ်ပေါင်းစုံကနေတင်ဆက်ပေးနေတဲ့အတွက် VOE မိသားစုအားလုံးကိုမြန်မာပြည်သူပြည်သားများကိုစားအထူးကျေးဇူးတင်ပါကြောင်းထပ်လောင်းပြောပြစေစားလဲအတော်ရှည်သွားပါပြီ VOE 1.2 1.3 သားများနဲ့မိသားစုအားလုံးစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျကျွန်တော်တို့မြန်မာပြည်သူပြည်သားတွေကတော့နေ့စဉ်စိတ်ပူပင်သောကတွေဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေရဆဲပါဗျာ
ဟုတ်ကဲ့ပါ VOA app ကိုထပ်ပြီးတော့ကောင်းအောင်ပြင်ထားတာအဆင်ပြေရဲ့ဆိုလို့ဝမ်းသာပါတယ်နော်နောက်ထပ်သရရှင်တစ်ယောက်ကလည်းဒီအကြောင်းပဲရေးလာတာပါ UA ဆိုတဲ့သရရှင်မှာဒါပေမဲ့စာရေးပုံကခက်ဆင်ဆင်မလို့တယောက်ထဲလို့ယူဆမိပါတယ်။သူတို့စာရေးပြီးတော့ပို့လာတဲ့ email ကတော့မတူပါဘူးเนาะ။ဒါပေမဲ့ဒီဆူတောင်းတဲ့ပုံတွေပါရင်အကုန်လုံးကတော်တော်လေးဆင်တူနေတဲ့အတွက်ကြောင့်မထပ်ပြီးတော့မဖော်ပြပါဘူး။ဒီ UA ဆိုတဲ့သရရှင်ကပထမစာထဲမှာမပါတဲ့အချက်သူတို့ချပြောထားတာကတော့ email သတင်းလွှာလေးပို့ပေးပါတဲ့။ဟုတ်ကဲ့ပါ။ email သတင်းလွှာပို့ပေးလိုက်ပါပြီ။နေ့စဉ် email သတင်းလွှာရရှိမယ်လို့ယူဆပါတယ်ရှင်။နောက်ထပ် VOA သောရရှင်တယောက်မေးလာတဲ့မေးခွန်းလေးကိုလည်းဖြေပေးကြပါမယ်။ဒီသောရရှင်ကစာရင်းနေကြသောရရှင်အောက်ပဒန်းမှာ VOA ကသတင်းတွေကိုအမြဲတမ်းထောက်နေတဲ့ပရိသတ်ပါတဲ့။ဟုတ်ကဲ့သိပါရယ်နော်။အထူးကျေးဇူးတင်ပါတယ်။သူက
ကျွန်တော်ကအန်ကယ်ဦးကျော်စံသားရဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအန်ကယ်ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်တွေကိုအထူးစပယ်ရှယ်ကြိုက်နေတတ်ပါတယ်။ VOA မှာဝိုင်းတော်သူဝိုင်းတော်သားအလုံးနေကောင်းကြမှာကြပါစေလို့ဦးစွာစုမကောင်တောင်းအပ်ပါတယ်။ဘောလုံးအားကစားနဲ့ပတ်သက်ပြီးသိချင်တာတွေးမိတာလေးမေးချင်လို့ပါ။VOE အားကစားတဲ့တင်ဆက်သူကိုကြီးရန်နိုင်ကိုအားကိုးပါရစေ။ကျေးဇူးပြုပြီးတော့မေးပေးပါနော်။အကြောင်းအရာကတော့လာမယ့်2026ကမ္ဘာဖလားအင်ရှင်အဖြစ်ကနေဒါရဲ့မက္ကဆီကိုရဲ့ USA ရဲ့သုံးနိုင်ငံလက်ခံကျင်းပမယ်လို့သိရပါတယ်။ဆိုတော့ USA နိုင်ငံကဘောလုံးအားကစားကိုဖွတ်ဘောလို့မခေါ်ဆိုဘဲသူ့နိုင်ငံထဲမှာဆော့ကာလို့ခေါ်ဆိုတယ်လို့သိရပါတယ်။အခုလိုနိုင်ငံတကာနဲ့ရှင်ပြီးကမ္ဘာဖလားအင်ရှင်အဖြစ်လက်ခံကျင်းပမယ်ဆိုတော့အဲ့ဒီလိုလက်ခံကျင်းပနေတဲ့အချိန်မှာဘောလုံးအားကစားကိုအရင်တိုင်းပဲဆော့ကာလို့ပဲခေါ်ဆိုမှာလား။ဖို့ဘောလို့ပဲခေါ်ဆိုမှလာတိပြရစီကျေးဇူးတင်ပါတယ်မြမအားကစားကဘာကိုလွမ်းနိုင်ပါစေ
ဟုတ်ကဲ့ပါကိုရန်နိုင်တရားကိုဒီမေးခွန်းကိုဖြေဖို့တော်တော်လေးအားစိုက်ပြီးတော့သူလိုက်ပြီးတော့ဖတ်ထားပြီးတော့ဖြေပေးထားပါတယ်ကျမတို့မြမပြေကပေးစာများအစီအစဉ်ကလည်းတော်ရရှင်ရဲ့စာတွေကိုပြန်ကြားပေးနေတဲ့နေရာမှာနည်းနည်းလေးအချိန်ကန့်သက်ပြီလို့သူလည်းတော်တော်လေးကိုဒီအချင်းချင်းပြီးတော့ဒီစစ်လက်လက်နဲ့ဖြေပေးနိုင်မှုစူးစမ်းထားပါတယ
်ဟုတ်ကဲ့ပါဗျာအမေရိကန်ကလာမယ့်2026ကမ္ဘာဖလားကိုကနေဒါမက္ကဆီကိုနဲ့ပူးတွဲပြီးတော့အင်ရှင်ဖြစ်ကျင်းပတယ်ဆိုပေမဲ့လည်းဒါကအမေရိကန်တွက်တော့ပထမဆုံးကျင်းကမ္ဘာဖလားကိုအင်ရှင်ဖြစ်ကျင်းပတာမဟုတ်ပါဘူးအမေရိကန်ကဒီ1994မှာကမ္ဘာဖလားကိုပထမဆုံးကျင်းအင်ရှင်ဖြစ်ကျင်းပခဲ့ပြီးတော့ဒါကသူတို့တွက်တော့ဒုတိယအကြိမ်ပါအဲဒီ1994တုန်းကဆိုရင်ကမ္ဘာဖလားပြိုင်ပွဲရဲ့တရဝင်းလူကိုမှWorld Cup USA 94လို့ပဲသုံးခဲ့ပါတယ်အဲ့မှာဆော့ကာလို့လည်းမသုံးသလိုဖုတ်ဘောလို့လည်းမသုံးခဲ့ပါဘူးဒါပေမဲ့သူတို့စီမှာတော့ဒါကိုဆော့ကာလို့ပဲသုံးကြတယ်လို့နားလည်ပါတယ်အမေရိကန်မှာဘောလုံးကိုဆော့ကာလို့သုံးတာကလည်းသူတို့ရဲ့ဒီအမေရိကန်ဖုတ်ဘောရှိနေတော့ဒါနဲ့ကွဲအောင်ဆော့ကာလို့သုံးတာဖြစ်တယ်လို့လည်းသိရပါတယ်တကယ်တော့ဒီဆော့ကာဆိုတဲ့စကားလုံးကလည်းဗြိတိန်ကနေစတင်ခဲ့တာဖြစ်ပြီးတော့Association of Football အဆော့ကာကနေနောက်ပိုင်းမှာဆော့ကာဖြစ်လာပြီးတော့ဒါကိုအမေရိကန်ကဆက်သုံးနေတာပါဒါပေမဲ့ကမ္ဘာဖလားမှာဆော့ကာလို့ခေါ်မလားဖုတ်ဘောလို့ခေါ်မလားဆိုတာကတော့သက်ဆိုင်ရာတနိုင်ငံချင်းစီပေါ်မှာပဲမူတည်ပြီးတော့အမေရိကန်မှာတော့သူတို့ရဲ့ဒီအမေရိကန်ဖုတ်ဘောနဲ့ကွဲအောင်အရင်ခေါ်လာခဲ့တဲ့အတိုင်းဆော့ကာလို့ပဲဆက်ပြီးခေါ်မယ်ထင်ပါတယ်ဗျာ
ဟုတ်ကဲ့ကိုရနိုင်ဖြစ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်သူပြောချင်တဲ့အချက်လေးတွေရှိပါသေးတယ်ဒီဖုတ်ဘောနဲ့ဆော့ကာဆိုရဲဒီတမိုင်းလေးဘယ်လိုဖြစ်လာလဲဆိုတာဒါပေမဲ့လည်းဒီကျမတို့အချိန်ခုနကပြောသလိုအချိန်အကန့်အသတ်ကြောင့်မလို့ဒီလောက်ပဲပြုံပြီးဖြေးချပေးလိုက်ရတာကိုကျေနပ်မယ်ထင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဖြေးချပေးတဲ့ကိုရန်နိုင်ကိုလည်းအထူးကျေးဇူးတင်ပါတယ်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်။သရရှင်တွေအားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြမပြမပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြမပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြမပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့ကဘာတလွားထူးခြားတဲ့သတင်းအစီအစဉ်ကိုကြည့်ကြရအောင်ပါ။ American ပြည်ထောင်စု California ပြည်နယ်မှာကားပြန်တစ်စင်းကိုအပြစ်မှားလက်တွေစမ်းသပ်ပြန်တမ်းဖို့ American Federal လေးချောင်းပြန်တမ်းမှုအုပ်ချုပ်ရေးဌာန FAA ကကန့်သက်ချက်နဲ့ခွင့်ပြုလိုက်ပါတယ်။ဘရာဇီးနိုင်ငံမှာတော့အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲကိုကြီးဖို့အတွက်နိုင်ငံဝန်ထမ်းတွေကိုအလုတ်ချိန်ပြောင်းပေးထားပြီးအလုတ်ကို2နာရီနောက်ကျခွင့်ပေးထားပါတယ်။ဒီလိုကမ္ဘာတစ်လောက်ထူးခြားတဲ့သတင်းတွေကိုကိုငိမ့်ညက်နဲ့အတူမခွင့်ပြုတွေကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကားပြန်တစ်စင်းကိုအပြင်းမှလက်တွေစမ်းသပ်ပြန်တမ်းမှုအမေရိကန်ဖက်ဒရယ်လေကြောင်းပြန်တမ်းမှုအုပ်ချုပ်ရေးဌာန FAA ကကန့်သက်ချက်နဲ့ခွင့်ပြုလိုက်ပါတယ်။ပြန်တမ်းနိုင်တဲ့ကားပြန်ကိုဟောလိဝုဒ်သိပ္ပံရုပ်ရှင်ဇာတ်ကားတွေထဲမှာအမျိုးမျိုးဖန်တီးပြသခဲ့ကြပြီးအခုချိန်မှာတော့စိတ်ကူးတဲ့ကားပြန်တွေကိုလက်တွေအပြင်းမှတွေ့ရဖို့နှိစက်လာပြီးဖြစ်ပါတယ်။ Airlas Aeronautic Company ကထုတ်လုပ်တဲ့ Model A လို့နာမည်ပေးထားတဲ့ဒီကားပြန်ဟာပုံမှန်ရိုးရိုးကားနဲ့ပုံစံတူပြီးယူယူကားလိုပဲမြေပြင်ပေါ်မှာမောင်းနေပါတယ်။ပြန်တမ်းမှုအတွက်ဂျောင်လိုက်တက်ဆင်းလုပ်နိုင်ပြီးရက်စစ်စွမ်းအင်နဲ့မောင်းနေရတာပါ။အကန့်အသတ်နဲ့ပဲပြန်တမ်းခွင့်ပေးထားတဲ့အတွက်လေဒီကားပြန်တမ်းနေတဲ့ဓာတ်ပုံတွေနဲ့ကွန်ပျူတာနဲ့ဖန်တီးထားတဲ့ပြန်တမ်းနေတဲ့ဗီဒီယိုတွေကိုပဲလောလောဆယ်မှာထုတ်ပြန်နိုင်ပါတယ်။ကားမောင်းသူဘက်ကပန်ကာဒလက်တွေကအပေါ်ဘက်မှာရှိမှဖြစ်ပြီးတော့ခီးတဲ့ဘက်ကပန်ကာတွေကတော့အောက်မှာလည်ပတ်နေမှာပါ။ရင်စီကလန်စီကတွေနဲ့ပတ်သက်လို့အသေးချာမသက်မှန်နိုင်သေးတာကြောင့်လူများစုသုံးဖို့အတွက်ကတော့ကြာနေအောင်မယ်လို့ Airlas Aeronautics Company က CEO Jim Dekofni ကပြောပါတယ
် Pirates of Wamia ပြည်တော်စု UAE မှာကျန်းမာရေးကောင်းစေဖို့အတွက်စားရင်းနဲ့လူတွေဝင်ဆိုင်နေကြပါတယ် LA မြို့မှာတည်ရှိတဲ့ဒီစားရင်းဟာလူတွေဖန်တီးထားတာဖြစ်ပြီးတော့လူတစ်ကိုယ်လုံးစားရင်းနဲ့အုပ်ပြီးအိပ်စက်အနားယူနိုင်တယ်လို့စားပါတဲ့လေကိုရှူနိုင်ပါတယ်။စားရီဟာပိုလန်နိုင်ငံကရာကိုဗ်မြို့ကတင်သွင်းထားတာဖြစ်ပြီးတော့အမတ်တက်အိုင်ယွန်းတွေပါတဲ့စားရီအဖြစ်နာမည်ကြီးပါတယ်။အခုလိုစားမှန်တဲ့အထွက်လဲအသက်ရှူရတာကောင်းတာအိပ်ပျော်တာအရေပြားယောဂါတွေနဲ့စိတ်ဖိစီးတာတွေကိုတက်တာရောပါစေတယ်လို့လာရောက်အနားယူတဲ့သူတချို့ကပြောပါတယ်။အခုလိုနီးလန်းနဲ့ကုထုံးကို1800ပြည့်နှစ်တွေကပိုလန်နိုင်ငံကစားရင်းကလုပ်သားတွေစတင်တွေ့ရှိခဲ့ပြီးတော့သူတို့ရဲ့အရေးပြားတွေနဲ့အသက်ရှူလမ်းကြောင်းတွေမှာကျန်းမာစေတယ်ဆိုတာကိုတွေ့ရှိခဲ့တာပါ။ဒါပေမဲ့လည်းဆရာဝန်အများစုကတော့အခုလိုစားကုထုံကိုတန်တရားရှိပြီးတော့ဒီနီးလန်းဟာဆရာဝန်ပေးတဲ့ဆေးရည်ရဲ့အကူအဖြစ်သာသုံးသင့်တယ်လို့ပြောပါရယ်ခင်ဗျာ
။ Pacific Democracy ထဲမှာနှစ်လကျော်ကြာမျောနေခဲ့တဲ့ Australia နိုင်ငံသားတင်မောသားတဦးကို ပြီးခဲ့တဲ့သတင်းဘက်ကမက္ကဆီကိုငါးဖက်လေတစင်းကကဲတင်နိုင်ခဲ့ပါတယ်။ Tim Shaddock ဆိုတဲ့ Australia နိုင်ငံသားဟာခွေးမလေးတစ်ကောင်နဲ့အတူပင်လယ်ထဲမှာမျောနေခဲ့တာပါ။မက္ကဆီကိုနိုင်ငံမန်ဇန်နီလိုစိတ်ကန်းကိုရောက်ခဲ့ပြီးတဲ့နောက်သူအသက်ရှင်နေတဲ့အတွက်ဝမ်းသာပါတယ်လို့ Shaddock ကရင်းစာရှင်းလင်းပွဲမှာပြောပါတယ်။အသက်54နှစ်အရွယ်ရှရော့ခါဘယ်လာဆွေခွေးမာလေးနဲ့အတူမိုင်3900ဖြတ်ပြီးမက္ကဆီကိုနိုင်ငံကနေပြင်သစ်ပိုင်ပိုလီနီရှန်ကျွန်းစုစီကို UL တစည်းနဲ့သွားဖို့ကြိုးပမ်းနေတာပါလမ်းခီးမှာမုန်တိုင်းမိပြီး UL နဲ့အဆက်အသွယ်လုပ်ဖို့လျှက်စစ်ပစ္စည်းကိရိယာတွေပျက်စီးသွားခဲ့တယ်လို့ရှရော့ကပြောပါတယ်သူဟင်းချက်တဲ့ဂျန်အိုးဂျန်ကွက်တွေလည်းပျောက်ဆုံးခဲ့တာကြောင့်နှစ်လကျော်ကြာမိုးရင်နဲ့ငါးစိမ့်တွေကိုပဲစားတော့ရှင်တန်ခဲ့ရပြီးကမ်းခြေနဲ့မိုင်ပေါင်း1200ကျော်အကွာမှာမက္ကဆီကန်ငါးဖန်းလီဂရူပိုမာန်ကတွေ့ရှိပြီးတဲ့နောက်မှာတော့ကယ်ဆယ်နိုင်ခဲ့တာဖြစ်ပါရဲ့ရှင
်ဘရာဇီးနိုင်ငံမှာအမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲကိုကြီးဖို့အတွက်နိုင်ငံဝန်ထမ်းတွေကိုအလုပ်ချိန်ပြောင်းပေးထားပြီးအလုပ်ကို2နာရီနောက်ကျခွင့်ပေးထားပါတယ်နယူးဇီလန်နိုင်ငံမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲတွေဟာဘရာဇီးအချိန်နဲ့ဆိုရင်မနက်အစောပိုင်းမှာတိုက်ရိုက်ထုတ်လွှင့်မှာဖြစ်ပါတယ်။ဒါကြောင့်ဘောလုံးပြိုင်ပွဲအပွဲအပြီးခရာမှုတ်တဲ့အချိန်၂နာရီနောက်ကျပြီးမှရုံးကိုလာနိုင်တယ်လို့စီမံရေးရာဝန်ကြီးကကြေညာချက်ထုတ်ပြန်ထားပါတယ်။ဥပမာဘရာဇီးအချိန်မနက်9နာရီခွဲမှာကန်တဲ့ပြိုင်ပွဲတွေဆိုရင်အလုပ်ချိန်ဟာမနက်17နာရီမှစမှာပါ။မနက်8နာရီမှကန်တဲ့ပြိုင်ပွဲတွေအတွက်နေ့လယ်12နာရီမှရုံးချိန်စမှာပါ။ဘရာဇီးအမျိုးသမီးလက်ရွေးစင်အသင်းဟာကမ္ဘာဖလားမရဘူးသေးပေမဲ့လည်းကိုပါအမေရိကဖလားကို၈ချိန်တိုင်ရထားပါဗျာဘရာဇီးအမျိုးသမီးအသင်းဟာ2008ခုနှစ်ကဂျာမနီကိုဘောလုံးပွဲမှာရှုံးပြီးဒုတိယအနေနဲ့ကျင်းနဲ့ထားရတာပါအုပ်စု F မှာပါဝင်တဲ့ဘရာဇီးအမျိုးသမီးအသင်းဟာပနမာပြင်သစ်နဲ့ဂျာမေကာအသင်းတွေနဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကဘာတလွားကထူးခြားပြီးစိတ်ဝင်စားစရာကောင်းတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့တူမက်ခင်ဖြူတွေကပြောပြသွားတာပါ။တနင်္ဂနွေညချမ်းအတွက်သတင်းချင်းချုပ်ကတော့ကိုရန်နိုင်ကပြောပြမှာပါရှင
်။မော်လင်ကတော့ဘူပန်ကနေ7000တန်ငွေစက်ခုအစ်စ်ကိုလာမယ့်ဇူလိုင်လ31ရက်နေ့မှာထုတ်ဝေမဲ့အကြောင်းစစ်ကောင်စီကဒီကနေ့တနင်္ဂနွေနေ့မှာချိန်ညာလိုက်ပါတယ်။အစိမ့်နှုတ်အောင်ရှိမဲ့အဲ့ဒီကြက်ငွေ1000တန်အစ်စ်ရဲ့အရှိတ်မှာစီမီလိုပုံနဲ့နောက်ဖက်မှာတော့စကိုင်းနဲ့အီယာဝရီဓာတ်ပုံတွေရိုက်နှိပ်ထားတာတွေ့ရပါတယ်။လက်ရှိသုံးဆွဲနေတဲ့ငွေဆက်ခုတွေကိုအရင်အတိုင်းသာတရဝယ်သုံးဆွဲငွေအဖြစ်ဆက်ရှိနေမှာဖြစ်ကြောင်းစစ်ကောင်စီကကြေညာချက်ထဲမှာဖော်ပြထားပါတယ်။အချိန်ထဲမှာပဲအွန်လိုင်းခရစ်ပတိုဘဏ်ကိုတည်ထောင်လိုက်ကြောင်း NUG မျိုးသားညီညွတ်ရေးအစိုးရကပြီးခဲ့တဲ့ရက်ပိုင်းတွင်ကြေညာချက်နဲ့ပတ်သက်လို့အစိုးရအင်္ဂါရက်နဲ့အညီငွေကြေးစီးဆင်းလက်ပတ်နိုင်ရေးအွန်လိုင်းဘဏ်ကိုတည်ထောင်လိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ NUG ဝန်ကြီးဒေါက်တာဝင်းမြတ်ရေးက VOE ကိုပြောပါတယ်ဇူလိုင်လ18ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ NUG ကြေညာချက်ထဲမှာအမျိုးသားညီညွတ်ရေးအစိုးရကြားကာလဘိုဘဏ်ကိုတည်ထောင်လိုက်ပြီးနေဦးဖွံ့ဖြိုးရေးဘဏ်လို့အမည်ပေးထားကြောင်းဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာကလေးငယ်တွေအနေနဲ့ဒီနေ့2023ခုနှစ်ပညာသင်နှစ်ကစပြီးတော့ပထမဆုံးအကြိမ်အသက်အရွယ်မရွေးမြန်မာနိုင်ငံတင်ယိုးရက်နဲ့တင်ယိုးညွန်းရက်နဲ့အညီပညာသင်ခွင့်ရမှာဖြစ်ကြောင်း UNICEF ကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ကဒီနေ့ကြေညာချက်ထုတ်ပြန်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းကအိုဒက်ဆာမြို့ကိုရုရှားကဒီနေ့စောပိုင်းမှာလေကြောင်းကနေဘုံးကျဲတိုက်ခိုက်ခဲ့တာကြောင့်တယောက်တည်းဆုံးပြီးတော့လူ20တန်ရရသွားခဲ့ပြီးတော့တန်ရရသွားတဲ့သူတွေထဲမှာကလေးငယ်တွေပါဝင်တယ်လို့ပြောပါတယ်။ဒါပြင်အိမျိုးကသမိုင်းဝင် Orthodox Christian ဘုရားကျောင်းကိုလည်းထိမှန်ခဲ့တာကြောင့်ဘုရားကျောင်းအကြီးကျယ်ထိခိုက်ပျက်စီးသွားခဲ့တယ်လို့ပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရန်နိုင်ကပြောပြသွားတာပါ။ဒီကလေးညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဆန်ကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Thiran Wan ပါရှင်။ဒီ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။ဒီကဘာတလွားက VOA သောရရှင်အားလုံး BND ရဲ့အသွေးတွေကနေကြင်ဝေးကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.